Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါလို့ရှင်။ VOA American တိုင်းရဲ့2021ခုအောက်တိုဘာလ15ရက်တောက်ကြနေမနက်ဖြန်အစီအစဉ်တွေကို American ဖြစ်အောင်စု Washington DC ကနေပြီးတော့ line number 2440နဲ့51နဲ့ Facebook VOA ရဲ့ Facebook စာမျက်နှာကပါ direct ထုတ်လည်ပေးနေပါပြီ။ကျွန်မခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါ။တာလီဘန်ရဲ့သတိပေးချက်တွေထွက်လာပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုပြေးဆွနေတဲ့ပါကစ္စတန်နိုင်ငံမှရောင်းလိုက်ခီးစဉ်တွေရလိုက်တဲ့တွင်အာဆီယံထုကူစရဲမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့အာဆီယံကိုယ်စားလှယ်တို့ဆွေးနွေးတဲ့တွင်နေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတွင်တွေကိုကိုကမောင်ဆွေးမင်းနဲ့သူပြောပြပေးမှာပ
ါဟုတ်ကဲ့ပါရှင်တွင်တွေအပြီးမှာတင်ပြပေးမယ့်ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီလကုန်မှာကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာရှိကောင်းဆောင်ကိုဖိတ်သင့်မတင်နဲ့ပတ်သက်ပြီးတော့
Well, we can continue with this keeping them at a distance. But as I said, you know, if you relax.
ဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးရဲ့သဘောထားနဲ့အတူမြန်မာနိုင်ငံပြည်ထောင်စုကြောင့်အာဆီယံကြုံတွေ့နေရတာတွေကိုတင်ပြပေးဖို့ရှိပါတယ်။ဒါအပြင်ထိုင်းနိုင်ငံကမြန်မာအလုပ်သမားအများပြားရှိတဲ့ချင်းမိုင်မြို့နယ်တွေကကိုဗစ်ကူးစက်မှုအခြေအနေနဲ့ဒေသရင်းတောင်ကျပင်လယ်ပြင်အရေးစိုးရိမ်မှုတွေကိုလည်းကြားကြမှာပါ။အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ခြင်းနဲ့ကိုဝင်းမင်းရဲ့ချင်းမိုင်ရေးကဏ္ဍပြင်တိုင်းရင်းသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့ကိုခင်မောင်ဆွေးမင်းတို့ကပြောပြပေးမှာပါ။
အာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်ရဲ့လွန်လွန်ကျွကျွလောရွက်တွေကြောင့်ဆိုပြီးကဘူးမြို့တော်ကိုပြေးဆွနေတဲ့ပါကစ္စတန်နိုင်ငံမှလေယောင်းလိုင်းကခီးစဉ်တွေကိုကြာသာပေးနေမှာပဲရက်လိုက်ပါရဲ့အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေမသိမ့်ပိုက်ခင်ဩဂုတ်လလောက်ကဇင်းနှုံတော်ရဲ့လေရင်ကားတွေကိုရှော့မချဘူးဆိုရင်ကဘူးမြို့တော်နဲ့အစ္စလာမဘတ်မြို့ကြားပြေးဆွနေတဲ့ပါကစ္စတန်ပြည်ပဆိုင်ရာလေယောင်းလိုင်း PIA ခီးစဉ်တွေကိုရပ်ဖို့တာလီဘန်တရားပို့ဆောင်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်သတိပေးလိုက်တဲ့နေ့မှာပဲပါကစ္စတန်လေကြောင်းလိုင်းကခီးစဉ်တွေရပ်မယ်အကြောင်းကြေညာလိုက်ကြပါကဘူးနဲ့အစ္စလာမဘတ်မြို့ကြားပြေးဆွနေတဲ့အာဖဂန်လေကြောင်းလိုင်းခမ်အဲကိုလည်းလေရင်ကားတွေကိုအရင်ဆုံးတိုင်းရှော့ချဖို့နဲ့ဈေးမလျှော့ရေးလုပ်ငန်းတွေကိုရပ်ဖို့တာလီဘန်တရားပို့ဆောင်ရေးဝန်ကြီးဌာနကြေညာချက်မှာသတိပေးထားပါတယ်ပါကစ္စတန်လေကြောင်းလိုင်းပြောခွင့်ရအဗ်ဒူလာခန်ကတော့ခီးစဉ်တွေကိုရက်ကန့်သတ်မရှိရက်ဆိုင်လိုက်တဲ့အကြောင်း VOE ကိုအတည်ပြုခဲ့တာပါဒေသခံတာလီဘန်အာဏာပိုင်တွေရဲ့မလျော်မကန်လုပ်ရက်တွေနဲ့လေရင်ခီးစဉ်တွေပြည့်စွက်ဖို့လွန်လောက်တဲ့အခြေအနေတွေမပေးရကြောင်းအခုလိုဆုံးဖြတ်ရတာလို့လည်းပြောဆိုခဲ့ပါတယ် PIA ပါကစ္စတန်လေကြောင်းလိုင်းနဲ့အာဖဂန်ပုတ်ခရီးကလေကြောင်းလိုင်းခမ်အဲတို့ဟာခီးစဉ်တွေလေကြောင်းလိုင်းတွေပြည့်စွက်နေရကနေတာလီဘန်တွေအာဖဂန်နစ္စတန်နိုင်ငံကိုတိမ့်ပိုက်လိုက်ပြီးတဲ့နောက်စင်လုံကခီးစဉ်တွေကိုပြည့်စွက်နေတာပါစင်လုံကလေရင်တွေကိုပြည့်စွက်ရမှာအာမခံကြီးတွေများတဲ့အတွက်လေရင်ကားတွေကိုဈေးတင်ထားရတယ်လို့လည်းလေကြောင်းလိုင်းတွေကပြောဆိုထားကြပါတယ
်လက်ဗနွန်နိုင်ငံဘေရုတ်မြို့တော်မှာမနေ့ကျော်တာပရီနီကဆန္ဒပြပွဲတစ်ခုအတွင်းတနပ်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးအနည်းဆုံးလူ6ယောက်သေဆုံးက20လောက်တန်းရရှိခဲ့ပါတယ်မနစ်ကဘေရုတ်မြို့စိတ်ကန်းကကုန်လောင်ရုံတစ်ခုမှာတိုးလောင်ထားတဲ့အမိုနီးယားနိုက်ထိတ်တွေကြောင့်ကြီးမားတဲ့ပေါက်ကွဲမှုတွေဖြစ်ပွားခဲ့တာကိုတရားသူကြီးရဲ့စုံစမ်းစစ်ဆေးမှုအပေါ်မကျေနပ်တဲ့ဆန္ဒပြပွဲအတွင်းအဲ့ဒီလိုဖြစ်ပွားခဲ့တာပါဝန်ကြီးချုပ်နာဂျစ်မက်ကတီကလူထုအနေနဲ့အကြမ်းဖက်တာတွေမလုပ်ဖို့နဲ့ငြိမ်ငြိမ်သက်သက်ရှိကြဖို့တိုက်တွန်းထားပါတယ်စစ်တပ်ကတော့ဒီဆန္ဒပြပွဲကိုပစ်ခတ်တဲ့သူတွေကိုဘယ်သူမှမစိုးပစ်ခတ်မယ်လို့တတိပေးထားပါတယ်ဒီဆန္ဒပြပွဲမှာအကြမ်းဖက်ပစ်ခတ်မှုတွေဘယ်လိုစတင်ဖြစ်ပွားခဲ့တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး Hezbollah ပြည်သူ့အဖွဲ့နဲ့သူ့ရဲ့မဟာမိတ်အဖွဲ့တွေကိုထောက်ခံသူတွေကတရားသူကြီးနှုတ်ထွက်ပေးဖို့ကန့်ကွက်ဆန္ဒပြခဲ့စဉ်မှာပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ Hezbollah အဖွဲ့နဲ့ရှီးရိုက်လှုပ်ရှားမှုအဖွဲ့ကတော့အဲ့ဒီလိုပစ်ခတ်မှုဟာခရစ်ယာန်နိုင်ငံရေးပါတီ LF ကိုဆွဆွဲထားပါတယ်ဒါပေမဲ့လည်းအဲ့ဒီပါတီကတော့ညှင်းပယ်လိုက်ပါတယ်ပြည်ထရေးဝန်ကြီးဘက်ဆန်မော်လာဝီကတော့ပြစ်ခတ်မှုကြောင့်ပေဆုံးခဲ့ရသူတွေဟာရှီးယိုက်မွတ်စလင်တွေဖြစ်ကြတယ်လို့ပြောဆိုပါတယ်ခင်ဗျာ
။နော်ဝေနိုင်ငံကွန်စပတ်မြို့မှာလူ9ဦးသေဆုံးခဲ့တဲ့လေးများလက်နက်နဲ့တိုက်ခတ်မှုဟာအကြမ်းဖက်ဝါဒါဆွဲလို့ရဖြစ်ပုံရတဲ့အကြောင်းရဲတပ်ဖွဲ့ကပြောလိုက်ပါတယ်။တိုက်ခတ်မှုကျူးလွန်သူဟာအသက်38နှစ်အရွယ်အစ္စလာမ်ဘာသာကိုကူးပြောင်းထားသူဒိမတ်နိုင်ငံသား2ဖြစ်ပြီးအစိုးရဤဝါဒါဆွဲရှိသူဖြစ်ရဲတပ်ဖွဲ့ကယူဆထားသူဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့အကြီးအကဲ Obrecht Siva ကဒေသရှင်းလင်းပွဲမှာပြောဆိုလိုက်ကြပါသူ ူဟာအခင်းဖြစ်ပေါ်ရာကွန်စပတ်မြို့မှာနေထိုင်နေဖြစ်ပြီးတက်ထက်မှုကိုသူတယောက်တည်းကကျူးလွန်တာဖြစ်ကြောင်းအာနာဘန်နီကပြောပေမဲ့အမည်ကိုတော့ထုတ်ဖော်မပြောပါဘူးတက်ထက်မှုကျူးလွန်ကြောင်းဝန်ခံထားပြီးစုံစမ်းစစ်ဆေးမှုကိုပူပေါင်းဆောင်ရွက်နေပေမဲ့အဖြစ်ရှိကြောင်းတော့ဝန်မခံသေးဘူးလို့လည်းရဲတပ်ဖွဲ့ကပြောပါရယ်နော်ဝေးပြည်တွင်းလုံခြုံရေးဌာနကတော့စုံစမ်းစစ်ဆေးမှုတွေကနေနောက်ထပ်အသေးစိတ်အချက်လက်တွေပေါ်ပေါက်လာမှာဖြစ်ပြီးတက်ခိုက်တဲ့အကြောင်းရင်းကိုလည်းသိနိုင်နေမယ်လို့လည်းပြောဆိုခဲ့ပါရယ်အော်ဆိုမြို့တော်နဲ့ကီလိုမီတာ80လောက်အကွာကလူကြီး16,000 လောက်ရှိတဲ့မြို့ရဲ့နေရာတော်တော်များမှာဗုဒ္ဓနည်းကတက်ခတ်မှုဖြစ်ခဲ့တာပါတက်ခတ်မှုကြောင့်ရဲတပ်ဖွဲ့ဝင်တဦးပါဝင်လူနှစ်ယောက်ဒဏ်ရာရကြောင်းလဲရဲတပ်ဖွဲ့ကပြောပါရယ်တက်ခတ်မှုစတင်ဖြစ်ပွားပြီးနိုင်ဝဲလောက်ကျမှာပဲကျူးလွန်သူကိုဖမ်းမိခဲ့တာပါကုလသမဂ္ဂဒွေးမချုပ်အန်တိုနီယိုကူတာစ်ကတော့တက်ခတ်မှုအတွက်ထိတ်လန့်တော်လုံးမိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုထားပါရယ်
အမေရိကန်သမ္မတဂျိုးဘိုင်တန်ကအမေရိကန်ပြည်ထောင်စုအနေနဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးလှုပ်ဆောင်နေတာဟာမှန်ကန်တဲ့လမ်းကြောင်းကိုဦးတည်နေပြီလို့မနေ့ကြာသပတေးနေ့ကပြောပါတယ်။သူ့အနေနဲ့ကော်ပိုရေးရှင်းကြီးတွေနဲ့အတူပူးပေါင်းပြီးကိုဗစ်ကပ်ရောဂါကာကွယ်ဆေးမထိုးမနေရဆိုတဲ့သတ်မှတ်ချက်ကိုဝေဖန်မှုတွေပြင်းထန်နေတဲ့ကြားကပဲအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်
။ Nationally, daily cases are down 47%.
တိုင်းပြည်နဲ့နေစဉ်ယောဂဖြစ်ပွားမှုတုန်းက48ရာခိုင်နှုန်းအထိကျဆင်းသွားပါပြီ။ဆေးရုံတက်ရတာက38ရာခိုင်နှုန်းအထိကျသွားပါပြီလို့ပြောသွားတာပါ။ဒါအပြင်ကာကွယ်ဆေးထိုးမထားတဲ့သူတွေအရေအတွက်ဟာပြီးခဲ့တဲ့ဇွန်လကတန်100ရှိနေရာကနေအခုဆိုရင်66တန်းကိုကျဆင်းသွားပါပြီလို့ပြောပါရယ်။အခုဆိုရင်ကိုဗစ်ကပ်ရောဂါဟာကျွန်တော်တို့ရဲ့နောက်မှာရောက်ရှိသွားပါပြီ။နိုင်ငံတဝန်းကပေးဆုံးတာတွေဆေးရုံတက်တာတွေရဲ့အရေအတွက်ဟာတော်တော်ကိုလျော့နေသွားပါပြီလို့ပြောပါရယ်။ပြီးခဲ့တဲ့သတင်းပတ်ကဆိုရင်နေ့စဉ်ပြင်းပြဖြစ်ပွားနှုန်း16,000ကနေ10,000ခွဲအထိကျသွားပါပြီလို့ပြောပါရယ်ဒါပေမဲ့လည်းလာမယ့်သမ္မတရွေးကောက်ပွဲမှာ Republican Party ကပြိုင်ဘက်တွေလို့ဖြစ်နိုင်ခြေရှိတဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott နဲ့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis တို့ကတော့သမ္မတဂျိုးဘိုင်ဒင်ရဲ့ COVID ကာယောဂါကာကွယ်ဆေးမထိုးမနေရသတ်မှတ်ချက်ဟာပြည်သူတွေရဲ့ကျန်းမာရေးဆိုင်ရာရွေးချယ်ပိုင်ခွင့်ကိုထိပါရရောက်တယ်လို့လည်းဝေဖန်နေကြပါတယ်ခင်ဗျာ
ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12.13 ညာပိုင်းလိုမီတာ40 kHz 9.13 ညာပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါရခြင
်း View American Tan မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနဲ့ခင်းသွင်းနေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံကိုတွဲရောက်ဖို့စီစဉ်နေတဲ့အာဆီယံ2ခုစည်းရဲ့ခီးစဉ်အတွင်းသက်ဆိုင်သူတွေအားလုံးနဲ့တွဲခွင့်ရရေးအမေရိကန်နိုင်ငံကြီးဝန်ကြီးနဲ့အာဆီယံကူဆယ်တို့ဆက်သွယ်ဆွေးနွေးရတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်အာဆီယံကချမှတ်ထားတဲ့မြန်မာနိုင်ငံဆိုင်ရာဘုံသဘောတူညီချက်5ရပ်ကိုမြန်မာဆက်ရနာဝင်လိုက်နာဖို့2ခုစည်းအနေနဲ့သက်ဆိုင်သူတွေအားလုံးနဲ့တွဲဆောင်ဝင်ရပြီးအထိပ္ပယ်ပြည့်ဝတဲ့ခီးစဉ်ဖြစ်အောင်စီစဉ်ဖို့လိုအပ်ကြောင်းအာဆီယံ2ခုစည်းဘရူနိုင်းဒုတိယနိုင်ငံကြီးဝန်ကြီးအေရွန်ယူဆပ်နဲ့အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်တို့ကြာသပတေးနေ့ကဆွေးနွေးတဲ့အကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါအာဆီယံ2ခုစည်းဒီသတင်းပတ်ထဲမြန်မာနိုင်ငံကိုတွားဖို့ရှိနေပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွဲဆောင်ဝင်မရတဲ့အကြောင်းခီးစဉ်ကိုဖျက်လိုက်ရတဲ့အကြောင်းသတင်းတွေထွက်ပေါ်နေချိန်မှာပဲအမေရိကန်နိုင်ငံကြီးဝန်ကြီးနဲ့ဆွေးနွေးခဲ့တာပါမြန်မာစစ်ကောင်စီနိုင်ငံကြီးဌာနကတော့အာဆီယံ2ခုစည်းရဲ့ခီးစဉ်အတွက်တက်နိုင်သမျှလိုက်ရောထားပြီးတွဲဆောင်တဲ့သူတွေကိုစီစဉ်ပေးထားတဲ့အကြောင်းကြာသပတေးနေ့ကပဲကြေညာချက်ထုတ်ပြန်ထားပါတယ်အမေရိကန်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့အာဆီယံ2ခုစည်းနဲ့အမေရိကန်နိုင်ငံကြီးဝန်ကြီးတို့ဆွေးနွေးရမှာမြန်မာနိုင်ငံမှာအကျန်းဖက်မှုတွေနဲ့အခြေအနေတွေပိုဆိုးလာတဲ့အပေါ်စိုးရင်ကြောင်းနဲ့မြန်မာဆက်ရနာဝင်အနေနဲ့အချက်ပဲလုပ်ရတဲ့ကိုရက်ဖို့မတရားဖန်ထားသူတွေအားလုံးကိုပြန်လွတ်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ဦးတည်ဖို့လည်းအလေးထားပြောတဲ့အကြောင်းဖော်ပြထားပါတယ
်မြန်မာစစ်ကောင်စီကိုအတိမတ်ပြုအချက်ပြတာမျိုးမဖြစ်စေဖို့အတွက်ပြီးခဲ့တဲ့သတင်းပတ်တောက်ကြနေကအာဆီယံနိုင်ငံကြီးဝန်ကြီးတွေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အွန်လိုင်းဆွေးနွေးပွဲကိုရွှေဆိုင်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီဂူထရက်စ်ကိုတိုင်ကနောက်ဆုံးမိနစ်အလိုမှာတောင်းဆိုခဲ့ပါတယ်အဲ့ဒီဆွေးနွေးပွဲမှာစစ်ကောင်စီနိုင်ငံကြီးဝန်ကြီးဥပဝနမောင်လင်ပါဝင်ဆွေးနွေးမယ်ဆိုရင်မြန်မာစစ်ကောင်စီကိုအတိမတ်ပြုလို့ဖြစ်တာအတွေ့အဲ့ဒီလိုတောင်းဆိုခဲ့တာလို့ကုလသမဂ္ဂတန်တမန်တွေကပြောပါတယ်။ဒါအပြင်ကုလသမဂ္ဂအတွေ့အမှုချုပ်နဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်နေရာကိုလည်းစစ်ကောင်စီနဲ့ အမျိုးသားညီညွတ်ရေးအစိုးရ NCNUG တို့အကြားဘယ်သူကရတဲ့နယ်ဆိုတဲ့ဆုံးဖြတ်ချက်ချမှတ်တာကိုလည်းမလုပ်ချင်ဘူးလို့အမည်မဖော်လိုတဲ့ကုလသံတမန်တူဦးကပြောပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့ပြောရေးဆိုခွင့်ရှိသူ Stephen Dujarric ကလည်းအတွင်းရေးမှူးချုပ်အနေနဲ့အာဆီယံဝန်ကြီးတွေနဲ့ဆွေးနွေးပွဲကိုရွှေ့ဆိုင်းဖို့မြစ်တာရခံရခဲ့တာဖြစ်ကြောင်းသတင်းသမားတွေကပြောကြားခဲ့ပြီးမှဘာကြောင့်ဆိုတာကိုတော့ရှင်းမပြခဲ့ပါဘူးခင်ဗျာ။
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပြန်လည်ပါဝင်လာတဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအရေးပါဝင်နိုင်ငံတကာပြဿနာတွေကိုအလေးထားဆောင်ရွက်သွားမယ်အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးကပြောလိုက်ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ဆင်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပြုခတ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအပြင်တာလီဘန်နဲ့သိမ်းပိုက်လိုက်တဲ့အာဖဂန်နစ္စတန်၊နောက်တရုတ်၊အီသီယိုးပီးယား၊ဆီးရီးယားနဲ့ယမန်နိုင်ငံကအခြေအနေနဲ့ပတ်သက်လို့ဆောင်ရွက်နိုင်မယ့်ကိစ္စတွေကိုအာရုံစိုက်သွားမှာဖြစ်တဲ့အကြောင်းအမေရိကန်သံတမန်ကြီးလင်နာသောမတ်စ်ဂရင်းဖီးကကြာသပတေးနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။လူ့ခွင့်ရေးကောင်စီအဖွဲ့ဝင်တွေဖြင့်အခြေခံလွတ်လပ်ခွင့်အမျိုးသမီးခွင့်ရေးတွေကိုလေးစားဖို့လည်းတွန်းမြင့်ဆောင်ရွက်သွားမယ့်အကြောင်းလည်းပြောဆိုခဲ့ပါတယ်။
မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်ပြီးမှားယွင်းတဲ့အချက်အလက်တွေကိုဖြန့်ချီရမှာ Facebook ကိုအသုံးချခံခဲ့ပြီးနောက်အဲ့ဒီအကြမ်းဖက်မှုဖြစ်အောင်လှုံ့ဆော်တဲ့ဆိုတဲ့ဆုံးဖြတ်နိုင်တဲ့အချက်အလက်တွေကို2018ခုနှစ်ကဖယ်ရှားခဲ့ပါတယ်။အဲ့ဒီလိုဖယ်ရှားခဲ့ပြီးမဲ့သိသိထားတဲ့အချက်အလက်တွေကို Facebook ကုမ္ပဏီအနေနဲ့နိုင်ငံတကာတရားရုံးတရုံးမှထုတ်ပေးသင့်မသင့်ဆိုတဲ့ကိစ္စဟာအမေရိကန်ပြည်ထောင်စုတရားရုံးတရုံးမှအငင်းပွားစရာဖြစ်နေပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီကဖြတ်သိမ်းထားတဲ့အချက်လက်တွေကိုပြန်လည်ထုတ်ပေးဖို့အမေရိကန်တရားသူကြီးတဦးရဲ့ဆုံးဖြတ်ချက်ကို Facebook ကုမ္ပဏီကညှင်းပယ်လိုက်ပါတယ်။ရိုဟင်ဂျာအရေး ICJ နိုင်ငံတကာတရားရုံးမှတရားလိုလုပ်ပြီးတိုင်ကြားထားတဲ့ဂမ်ဘီယာနိုင်ငံကို Facebook ကုမ္ပဏီကဖြတ်ထားတဲ့အချက်လက်တွေပြန်ထုတ်ပေးဖို့တရားသူကြီးကပြီးခဲ့တဲ့လကအမိန့်ထုတ်ခဲ့ပါတယ်ခင်ဗျာ
။တောက်ကြံနေမနဲ့ခင်ထိတ်တန်းရောက်တဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပေးခဲ့တာပါအခုတော့တဲ့င်းလှော်တွေနဲ့တဲ့င်းပေးဖို့ချက်တွေကိုဇက်တိုက်ထုတ်နိုင်ပေးပါမယ်အဲ့ဒီကပထမဆုံးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခက်ကြုံရတဲ့အာဆီယံရဲ့ဆွေးနွေးပွဲတဲ့င်းကိုတင်ပြပေးပါမယ်မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဒီလကုံလုံးမဲ့အာဆီယံထိပ်သီးအစည်းအဝေးဖိတ်မဖိတ်အရေးပေါ်ဆွေးနွေးရတာဟာအာဆီယံရဲ့ဂုဏ်သိက္ခာကိုဆင်နိုင်ဖို့အတွက်ပါလိုအပ်ချက်ဖြစ်တယ်လို့သုံးသပ်မှုတွေရှိနေပါတယ်ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကလည်းအခုလိုထိတ်တီးဆွေးနွေးပွဲမဖိတ်ဖို့ကသူ့ရဲ့ရည်တည်ချက်ဖြစ်ကြောင်းနဲ့အများလဲအလားတူပဲခံစားနေရပါတယ်လို့ Lowy Institute အဖွဲ့ရဲ့မနေ့ကအင်တာနက် online ဆွေးနွေးပွဲမှာလူသိရှင်ကြားပြောကြားခဲ့တာပါဒီကနေ့တောက်ကြနေ့အာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးကလည်းဘလို့ဆုံးဖြတ်ချက်မျိုးတွေကြားနိုင်ပါသလဲစင်ကာပူအခြေစိုက်အရှိတောင်အကြလေးလာရေးဌာနကမြန်မာအစီအစဉ်နှိမ့်နိုင်မှုမမိုးသူစားကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြပေးမှာပ
ါဟုတ်ကဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကိုအခုအောက်တိုဘာ26ကနေ28ရက်ထိလုံးမဲ့နှစ်စဉ်အာဆီယံထိပ်သီးအစည်းအဝေးမဖိတ်ဖို့မလေးရှားနိုင်ငံခြားရေးဝန်ကြီးကလူသိရှင်ကြားပြောခဲ့တာကိုအခုအွန်လိုင်းဆွေးနွေးပွဲမှာဒီနေ့အာဆီယံအစည်းအဝေးကိုတက်ရောက်မဲ့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလက်ဆင်ဂျူနီယာကိုမေးရမှာဒါကသူ့ရည်တည်ချက်လည်းဖြစ်တယ်လို့ဆိုကအရေးပါတာကိုအခုလိုရှင်းပြပါလဲ
Well we can continue with this keeping them at a distance
ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကစစ်ကောင်းဆောင်တွေကိုအဝေးမှာပဲဆက်ခွာထားတင်ပါတယ်အရင်ပြောသလိုပဲတနည်းနည်းနဲ့ပြန်လျှော့ပေးလိုက်ရင်ကျွန်တော်တို့အာဆီယံအဖွဲ့ရဲ့စစ်မှန်တဲ့ဒေတာတွင်းအဖွဲ့ကြီးအဖြစ်ကနေပျောက်ကွယ်သွားရမှာပါဆိုလိုချင်တာကအသေးပဲမရှိတာတွေကဘာကြီးမှအတိအမှန်မပြူတာတွေကိုအချင်းချင်းစုသဘောထားပေးနေကြတဲ့လူတစုသာဖြစ်သွားမှာပေါ့ဒါဆိုရင်အားကောင်းတဲ့ဒေတာတွင်းမဟာမိတ်အဖွဲ့လို့မခေါ်နိုင်ပါဘူးအာဆီယံတဲကကျွန်တော်မိတ်ဆွေတွေခေါင်းဆောင်တွေအားလုံးကိုယ်တိုင်လဲဒါကိုသဘောပေါက်ပြီးအလားတူခံစားနေရပါတယ်ကုန်းသွင်းကြအာဆီယံနိုင်ငံတချို့အနေနဲ့တခါတလေပျော်ပြောင်းတတ်တယ်ဆိုပေမဲ့လမ်းမဲဖွင့်ထားပေးစေချင်တာပါကဘာကြီးတစ်ခုလုံးကိုတော့သူတို့မဆန့်ကျင်လိုပါဘူးအဓိကအထိကိမာကအဖွဲ့ကုံတိတ်ခါဆိုတာအားလုံးကောင်းကောင်းသိပါတယ
်ဒါအပြင်အင်ဒိုနီးရှားနဲ့စင်ကာပူခေါင်းဆောင်တွေကလည်းအလားတူအနေနဲ့များပြောလာကြချိန်မှာဒီကုန်းသွင်းကြအာဆီယံနိုင်ငံတွေဆိုတာကထိုင်းကမ္ဘောဒီးယားလောစ်ဗီယက်နမ်တို့ကိုဆိုလိုတာပါအဲ့ဒီတော့ဒီနေ့အာဆီယံစည်းဝေးအရေးပါပုံကိုမေးရမှာအာဆီယံရေးကျွမ်းကျင်သူမမိုးသူစာကလည်
းအထူးဆွေးနွေးဖို့အတွက်ကိုအစည်းအဝေးတည်းကခေါ်လဲဆိုတာတော့ဒါထူးခြားတယ်ဘာကြောင့်လဲဆိုတော့အခုနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ကလည်းအာဆီယံဘက်ကနေပြီးတော့မှမြန်မာနိုင်ငံမှာအရေးကြီးနေတဲ့အရေးကိစ္စတွေကိုငင်းချစွာဖြေရှင်းနိုင်ဖို့အတွက်ကိုလည်းတောင်းဆိုထားတာတွေဒီသဘောတူညီချက်၅ချက်အကောင့်ထဲပေါ်ဖို့အတွက်အခုဆိုလို့ရှိရင်ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေအလေးမထားတဲ့သဘောလိုမျိုးတက်ရောက်နေတဲ့အနေအထားမှာ အာဆီယံထိပ်သီးအစည်းအဝေးတွေကိုတက်မယ်ဆိုတဲ့အခါမှာအာဆီယံအနေနဲ့ညနေပိုင်းမှာလှရုံနဲ့မကဘူးအာဆီယံရဲ့ credibility ခေါ်တဲ့သိခါလဲခေါ်လို့ရတယ်နိုင်ငံတကာရဲ့ယုံကြည်မှုလေးစားမှုဒီပုံရိပ်တွေအကုန်လုံးကိုလည်းထိရောက်နိုင်တယ်ဆိုတဲ့အနေအထားမျိုးကိုအာဆီယံကအခုဒါအလေးတယူအရေးထားဆွေးနွေးတယ်
ဟုတ်ကဲ့မမိုးသူကဘာကြောင့်အခုလိုနိုင်ငံတကာပုံရိပ်ကိုအာဆီယံကအလေးထားလာရတာလ
ဲမြန်မာနိုင်ငံအနေနဲ့ဒီအာဆီယံထိပ်သီးအစည်းအဝေးတွေကိုတက်တယ်ဆိုတဲ့အနေအထားကအာဆီယံအဝန်အဝိုင်းတင်မဟုတ်ဘူးဒီအာဆီယံရဲ့ဆွေးနွေးဘက်နိုင်ငံ dialogue partners တွေဖြစ်တဲ့တခြားကမ္ဘာအင်အားကြီးနိုင်ငံတွေအခုအရှိအာရှထိပ်သီးအစည်းအဝေးပွဲဆိုလို့ရှိရင်တော်တော်လေးကြေပြန့်တဲ့ဆွေးနွေးပွဲအဆင့်ဖြစ်ပါတယ်အဲ့ဒီမှာဆိုလို့ရှိရင်လည်းအမေရိကတရုတ်ဂျပန်ရုရှားဒီလိုမျိုးနိုင်ငံတွေကနေပါဝင်တက်ရောက်ကလည်းအာဆီယံနဲ့ဒါကောင်းဆောင်ပိုင်းအဆင့်မှာထိုင်ပြီးတော့ဆွေးနွေးကြမယ်အနေအထားမှာရှိပါတယ်။ဒါကြောင့်မလို့လေဒီကိစ္စကအခုဆိုလို့ရှိရင်ဒါအင်မတန်အရေးကြီးတယ်။
ဟုတ်ကဲ့အဲ့တော့အခုမြန်မာစစ်ကောင်စီကောင်းဆောင်စီဝေးတက်ရေးမတက်ရေးဆုံးဖြတ်ရမှာဘာတွေကိုအဓိကထည့်ပြီးစဉ်းစားမယ်လို့ထင်ပါလဲ
။အာဆီယံထိပ်သီးအစည်းအဝေးကိုနိုင်ငံကောင်းဆောင်အနေနဲ့တက်ရောက်ဖို့ဆိုတဲ့အနေအထားကိုမပေါ်လွင်အောင်အာဒီယန်ကစိတ်ဝင်စားဥတည်နေသလားရေပုံရအပြင်တကားနောက်ွယ်မှာနှိမ့်နိုင်ခဲ့တာလေအာဆီယံတရလုံးအနေနဲ့ရောမြန်မာနိုင်ငံအနေနဲ့ပါမျက်နှာမပြတ်ရအောင်ဘလို့ဖြည့်ရှင်းမလဲဆိုတဲ့ဆွေးနွေးချက်တွေတော့ရှိခဲ့တယ်။2005ခုနှစ်တုန်းမှာမြန်မာနိုင်ငံဒီ2006ခုနှစ်မှာအလှည့်ကျအာဆီယံဥက္ကဋ္ဌတာဝန်ကိုယူရတော့မယ်ဆိုတဲ့အခါမှာအဲ့ဒီတော့ကလည်းမြန်မာနိုင်ငံဟာစစ်အစိုးရလက်ထက်အောက်မှာအဲ့ဒီတော့ကမြန်မာဘက်ကဆုံးဖြတ်လိုက်တာကတော့ပြည်တွင်းရေးကိစ္စတွေကိုပို့ပြီးတော့အလေးထားဖို့အတွက်အလှည့်ကျဥက္ကဋ္ဌတာဝန်ကိုမယူတော့ဘဲနဲ့နောက်အဆင်သင့်ဖြစ်တဲ့အချိန်ကြာမှပြန်ယူပါမယ်ဆိုပြီးတော့ဒီလိုမျိုးပေါ့နော်ခဏဘေးဖယ်ပေးထိုင်ပေးခဲ့တဲ့အနေအထားမျိုးရှိပါတယ်။ဒါကိုလည်းအခုပြန်ပြီးသူတို့သုံးသပ်ကြလိမ့်မယ်ထင်ပါတယ
်။ဟုတ်ကဲ့။အခုအာဆီယံစည်းဝေးကနေဘယ်လိုဆုံးဖြတ်ချက်မျိုးအဓိကကျလာဖို့သုံးသပ်ကြည့်နိုင်ပါလဲ
။မြန်မာကိုကောင်းဆောင်ပိုင်းအနေနဲ့တက်ရောက်ချင်းမမြည်တော့လဲကိုယ်စလဲကိုလက်ခံမလား။နောက်တစ်ပိုင်းကတော့ဒါဆိုလို့ရှိရင်လည်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့ကိုယ်စလဲဒီထိပ်သီးအစည်းအဝေးကိုတက်ရောက်တယ်ဆိုတဲ့သဘောများတက်ရောက်မလားဒါတွေကိုလည်းဆွေးနွေးစဉ်းစားကြရမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်မမိုးသူစားခင်ဗျာ။
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံအခက်ကြုံရတာကိုကိုဝင်းမင်းကပြောပြပေးခဲ့တာပါ။အခုတော့ထိုင်းနိုင်ငံကကိုဗစ်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးမြန်မာတွေဘယ်လိုခံစားနေရလဲဆိုတာကိုကြည့်ကြအောင်ပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်ချင်းမိုင်မြို့နယ်ထဲမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကြားမှာအခုရက်ပိုင်းတွင်အစုလိုက်ပြုံလိုက်ကိုဗစ်ကာယောဂါကူးစက်မှုတွေရှိနေတဲ့အတွက်ချင်းမိုင်ကာယောဂါထိန်းချုပ်ရေးအဖွဲ့ကနေပြီးတော့အောက်တိုဘာ14ရက်နေ့တဲ့ပြည်နယ်မှာချင်းမိုင်မြို့ကဟင်းလီဟင်းရွက်နဲ့တစ်တီးဈေးကြီးလို့လူသိများတဲ့တလာမိုင်ဈေးနဲ့တခြားဈေးတွေကိုအရေးပေါ်ပိတ်ပစ်လိုက်ပါတယ်။ကမ္ဘာလက်ခီးတော့လုပ်ငန်းထိခိုက်မှုရှိနေတဲ့ချင်းမိုင်မှာဒီကိုဗစ်ကန့်သတ်ချက်တွေကိုဖယ်ရှားဖို့အတွက်ထိုင်းစုကစူးစမ်းနေချိန်မှာပဲအခုလိုဖြစ်လာတာပါ။ဒီသတင်းနဲ့ပတ်သက်ပြီးတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကပြောပြပေးပါမယ်။
ထိုင်းနိုင်ငံမှာကမ္ဘာလက်ခရီးသွားတွေအလာများတဲ့ချင်းမိုင်ပြည်နယ်ရဲ့ခရီးသွားလာခွင့်တွေအောက်တိုဘာလမှာခွင့်ပြုဖို့ထိုင်းဆိုရကမူလကရည်မှန်းခဲ့ပေမဲ့ကိုဗစ်ကပ်ရောဂါကိုထိန်းချုပ်ဖို့အခက်အခဲရှိနေတာကြောင့်နိုဝင်ဘာလကိုနောက်ဆုတ်ပြီးပြန်ဖွင့်ဖို့စီစဉ်နေပါတယ်။ဒါပေမဲ့ချင်းမိုင်မြို့နယ်တွေကဟင်းသီးဟင်းရွက်နဲ့တစ်တီးဈေးကြီးလို့လူသိများတဲ့တလာမိုင်ဈေးနဲ့တခြားမြို့နယ်တွေကဈေးတွေမှာအစုလိုက်အပြုံလိုက်ကိုဗစ်ကပ်ရောဂါကူးစက်မှုတွေဖြစ်ခဲ့ပါတယ်။စုစုပေါင်းအတည်ပြုလူနာအခုရက်ပိုင်းတွင်980လောက်ရှိနေတာကြောင့်တလာမိုင်ဈေးကြီးကိုပိတ်လိုက်တယ်ဆိုပြီးချင်းမိုင်ပြည်နယ်အုပ်ချုပ်ရေးမှူးကအောက်တိုဘာလ14ရက်နေ့မှာကြေညာခဲ့ပါတယ်။ကိုဗစ်အတည်ပြုလူနာတွေထဲမှာမြန်မာနယ်ပွားရှမ်းတိုင်းရင်းသားတွေနဲ့မြန်မာရှေ့တောင်လူသမားတွေလည်းပါဝင်ပါတယ်။တလာမိုင်ဈေးကြီးထဲမှာအလုပ်သမားအများစုဟာမြန်မာပြည်ကလာတဲ့ရှမ်းတိုင်းရင်းသားရှေ့တောင်လူသမားတွေဖြစ်ကြပါတယ်။ဈေးတွေပိတ်လိုက်တဲ့အတွက်သူတို့အတွက်အလုပ်ကံအခက်အခဲတွေဖြစ်သွားပါတယ်။တလာမိုင်ဈေးကြီးတာမကချင်းမိုင်မြို့နယ်တွေကချမ်းဖူရစင်ဂိတ်ဆမ်ဆိုင်ဈေးနဲ့ဟန်တုံးဈေးတွေပါအရေးပေါ်ပိတ်ထားလိုက်ပြီးဆိုပြီးချင်းမိုင်ကသတင်းတွေမှာဖော်ပြပါတယ်။ချင်းမိုင်ပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာပတ်ဂျွန်ပရတ်စကူကတော့နိုဝင်ဘာလမှာခရီးသွားတွေအတွက်ပြန်ဖွင့်ပေးနိုင်မှာပါလို့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်။ ကိုဗစ်ကရောဂါနဲ့ပတ်သက်လို့ကုသရေကာဝယ်ရေးတွေကိုအသေးချာလုပ်ဆောင်နေပါတယ်အနည်းအောင်အဆင့်အဝါရောင်အဆင့်နဲ့သတ်မှတ်ပြီးလုပ်ဆောင်နေပါတယ်ချင်းမမြို့နယ်ထဲမှာကိုဗစ်ကူးစက်မှုတွေမြင့်တက်လာပြီမဲ့ကျွန်တော်တို့ကရောဂါကိုထိန်းချုပ်ထားနိုင်ပါတယ်အခုဆိုရင်ပြည်နယ်အတွင်းမှာ60ရာခိုင်နှုန်းကတော့ကိုဗစ်ကာကွယ်ဆေးထုတ်ပြီးပြီမို့လူဝင်မာလာတည့်ရက်နေ့မှာခရီးသွားတွေပြန် comment ထားတာတွေ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားကြီးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ပြီးသွားလာရေးနဲ့ပတ်သက်ပြီးအထင်ကြီးဖြစ်တဲ့ဖူကက်တို့လိုချင်းမိုင်းတို့လိုဘန်ကောက်တို့လိုဟာတွေဖွင့်ပါလေ။အဲ့ဒါကတော့အော်တိုဘာ၁ရက်နေ့တို့ပြီးသူကနေပြီးတော့ဟိုကဖြစ်တာဒီမိုင်းတာပဲ။ဆိုတော့အဲ့ဒီဥစ္စာမှုတွေကမတည်ပြီးတော့ပြန်သွားမှုတွေကမတည်ပြီးတော့ဘော်ဒါတွေနေဆက်တွေကဖွင့်ဖို့ဆိုတာဒီမိုင်းတို့ပြီးမိုင်းပေါ့နော်။အဲကျွန်တော်ဇန်နဝါရီ၁ရက်ကနေ၁၆ရက်နေ့ပါလားသူတို့ပြင်ညာထားတော့တွေ့တယ်လေအခုတော့လောတော့စီရွယ်ထားတာပဲကောနော်တကယ်တဲ့အချိန်ကြီးကောင်းရင်တော့ဆွင့်ပါတော့
ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာသက်တမ်း83,000ကျော်ရှိပြီးအောက်တိုဘာလ14ရက်နေ့တနေ့ထဲမှာပဲအတည်ပြုလူနာ100,000ကျော်ရှိနေပါတယ်တေဆုံးသူစုစုပေါင်းကလည်း 18,000 နီးပါးရှိနေပြီဆိုပြီးထိုင်းကျန်းမာရေးဌာနကတရားဝင်သတင်းထုတ်ပြန်ထားပါတယ်။ကူးစက်မှုတွေရောကြလာစေဖို့အတွက်စတင်မာလာကစပြီးကိုဗစ်ကာကွယ်ဆေးတွေကိုတနင်္ဂနွေလုံးအနှံ့လေးလအတွင်းအပြီးထိုးနှံနိုင်ဖို့စီစဉ်ထားပေမဲ့ကာကွယ်ဆေးထိုးနိုင်မှုကလည်းရည်မှန်းသလောက်မပြီးသေးပါဘူး။မြန်မာရှေ့ပြားလူသမားအများစုကလည်းကိုဗစ်ကာကွယ်ဆေးထိုးနိုင်ကြဖို့စောင့်ဆိုင်နေရဆဲဖြစ်ပါတယ်။ကျင်းမိုင်ပီနယ်ထဲမှာတည်းကိုဗစ်ကာကွယ်ဆေးထိုးဖို့စည်ရင်းပေးသွင်းထားသူတိမ့်နေချီရှိတာမို့ဘလောက်ကြာအောင်ဆောက်ရအောင်မလဲဆိုတာမသိသေးဘူးဆိုပြီးမြန်မာရှေ့တောင်လူသမားတွေကပြောကြပါတယ်ရှင်
။ထိုင်းချေဆိုင်ဒီဝေသတင်းတော့မအေးမှာပါရှင်။အခုတော့ data ရင်းသတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။မကြာသေးခင်ကတောင်တရုတ်ပင်လယ်ပြင်မှာအမေရိကန်ရဲ့အနည်းငယ်ဆွမ်းရင်သုံးရင်းငုတ်တင်မော့ဟာရေအောက်မှာအမျိုးအမည်မသိအရာတစ်ခုကိုတိုက်ခဲ့နေတာနဲ့ပတ်သက်လို့အလားတူဖြစ်ရတွေဆက်ပြီးတော့ဖြစ်လာမလားဆိုပြီးတော့လေ့လာသူတွေကသုံးသပ်နေပါတယ်။ဒီလိုဖြစ်ရတွေဟာဒေတာရင်းအင်အားကြီးတရုတ်နိုင်ငံကတစ်ဖက်အမေရိကန်နဲ့သူ့မဟာမိတ်တွေကတစ်ဖက်မလိုလားအပ်တဲ့စီးရဲတင်းမာမှုတွေဖြစ်လာစေမယ့်အခြေအနေလို့လည်းပြောနေကြပါတယ်။ဒီအကြောင်း Rough Channel ရေးသားထားတဲ့ဆောင်းပါးကိုကိုခင်မောင်ဆိုမင်းကပြောပြပေးမှာပါ။
ဒေသတွင်းအင်အားကြီးတရုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်နဲ့အရှေ့တရုတ်ပင်လယ်ပြင်ရေပိုင်နယ်တွေကိုသူပိုင်တယ်လို့ကြေညာထားတယ်လို့တစ်ဖက်ကလည်းအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကလွတ်လပ်စွာရေချောင်းတွာလာမှုအတွေ့ဆိုပြီးအဲ့ဒီရေပြင်မှာရေတိုက်အင်အားလှုပ်ရှားမှုတွေတိုးချဲ့လှုံ့ဆော်နေတာတွေဟာအန္တရာယ်ရှိတဲ့အခင်းအကျင်းအဖြစ်တိုးမြင့်လာနေပြီလို့လေ့လာသူတွေကကောက်ချက်ဆွဲကြပါတယ်ပြီးခဲ့တဲ့လကအမေရိကန်ဗြိတိန်နဲ့ဩစတြေးလျတို့ AUKUS AUKUS ဆိုတဲ့မဟာမိတ်အဖွဲ့ကိုဖွဲ့စည်းလိုက်ပြီးတဲ့နောက်ဩစတြေးလျနိုင်ငံဟာအနုမြူရေငုပ်သင်္ဘောအသစ်ဆယ်စီးပိုင်ဆိုင်လာတော့မှာဖြစ်ပါတယ်။လက်တလောဖြစ်စဉ်တစ်ခုအနေနဲ့ဒီလအောက်တိုဘာ2ရက်နေ့ကအမေရိကန်အနုမြူရေငုပ်သင်္ဘော USS Connecticut ဟာရေအောက်မှာခုံမောင်းနေစဉ်အမျိုးအမည်မသိအရာတစ်ခုကိုတိုက်မိခဲ့ပြီးသင်္ဘောသားတွေဒဏ်ရာရှိခဲ့တယ်လို့အမေရိကန်ပစိဖိတ်ရေတပ်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတရုတ်အစိုးရပိုင်း CGTN News website မှာအမေရိကန်အနုမြူရေငုပ်သင်္ဘောဟာမိမိတို့တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့အတွင်းလျှို့ဝှက်စွာတရားမဝင်ဝင်ရောက်လာပြီးအင်အားကြီးနိုင်ငံအကြားစစ်ဖြစ်ပွားအောင်လှုပ်ဆောင်နေတယ်လို့ရေးသားထားပါတယ်။အဲ့ဒီဖြစ်စဉ်မှာတရုတ်ကတစ်ဖက်အမေရိကန်နဲ့မဟာမိတ်တွေကတစ်ဖက်အတိတ်အပမခံတဲ့အခြေအနေတွေဖြစ်လာမှာကိုလည်းသူတို့လည်းစိုးရိမ်နေကြတယ်လို့တခြားပညာရှင်တွေက BOA ကိုပြောပါတယ်ဝါရှင်တန်အခြေစိုက် RAND Cooperation သုတေသနဌာနရဲ့ဝိုင်းရနိုင်ငံရေးသိပ္ပံပညာရှင် Scott Haro ကအခုလိုပြောပါတယ
် Is a bump an attack or does it have to result in an injury or an actual death or a sinking? I think those would be areas
where the attack is going to be taken. ဒဏ်ရာရသေဆုံးမှုတွေရှိသလား။ဒါမှမဟုတ်နစ်မြုပ်သွားသလား။ကျွန်တော်အမြင်ကတော့ဒီကိစ္စမှာရည်ရွယ်ချက်ကဘာလဲဆိုတာကို American ရဲ့မူဝါဒရေးရာဆုံးဖြတ်ချက်ချမှတ်သူရင်ကာကွယ်ရေးဌာနကအရာရှိတွေကအမြန်ဆုံးသုံးသပ်ရပါလိမ့်မယ်။ဒါအပြင်အဲ့ဒီဒေတာကဖိလစ်ပိုင်နဲ့ဂျပန်နိုင်ငံတို့ကောအမေရိကန်မပါဘဲတုံ့ပြန်မှုဖြစ်နိုင်မလားဆိုတာကိုလည်းတွက်ဆရမှာပါ။
ဟာဝိုင်ကျွန်းမှာရှိတဲ့အမေရိကန်ရဲ့အင်ဒိုပစိဖိတ်စစ်ဌာနချုပ်ကတော့အဲ့ဒီဖြစ်စဉ်နဲ့ပတ်သက်လို့တစုံတရာဖြေကြားတာမှတ်ချက်ပြုတာမရှိသေးပါဘူး။ဒီတရုတ်အစိုးရကတော့အမေရိကန်ကထောက်ကူထားတဲ့ထိုင်ဝမ်ကျွန်းကိုလည်းပိုင်ဆိုင်ကြောင်းကြေညာထားပြီးပြီးခဲ့တဲ့ရက်ပိုင်းတွေကစစ်လေရင်အများအပြားနဲ့ထိုင်ဝမ်ကာကွယ်ရေးလေပိုင်နဲ့ကိုဖြတ်တန်းဝင်ရောက်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံ New Software တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခကားတေယာက
that aircraft could cross a line or that
Taiwan's airline ga atabe kloud de ko pait tha tha phwin tha tha ka kwe yi le chang pai ne the ko win la de tayou lin ni ko missile dong ji de ne pye nai ma de
တခါတရုတ်နိုင်ငံကဖိလစ်ပိုင်နိုင်ငံနဲ့လေစကားပေါ်တော့ရှော့ကျွန်းကိုပိုင်တဲ့အငင်းပွားမှုဖြစ်နေပါတယ်။အဲ့ဒီအတွက်လာမယ့်2022ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာအဲ့ဒီအချက်ဟာအကြောင်းအရာတစ်ခုဖြစ်လာပါလိမ့်မယ်။ဒါနဲ့ပတ်သက်လို့တော့စင်ကာပူနိုင်ငံကရေးရာဌာနကအကြီးတန်းပညာရှင် OE ဆိုင်းကအခုလိုပြောပါတယ်
။ I think the Filipinos they are very independent minded.
ကျွန်တော်အမြင်ကတော့ဖိလစ်ပိုင်လူမျိုးတွေဟာဖြစ်စဉ်တစ်ခုခုအပေါ်မှာသူတို့ကိုယ်ပိုင်လူလူလတ်လတ်အမြင်တွေရှိကြပါတယ်။အမေရိကန်အနေနဲ့လဲဖိလစ်ပိုင်ကိုလာရောက်ပြီးကဲတင်ဖို့ရမှာသူတို့မှာတာဝန်တွေရှိကောင်းရှိပါလိမ့်မယ
်တကယ်တော့အမေရိကန်ရောတရုတ်ရောမှာမှားယွင်းပြစ်ခတ်ခဲ့မှုတွေရေရင်ချင်းမတော်စတိုက်မှုတွေအတွေ့အန္တရာယ်ရှိတဲ့အခြေအနေတွေမရောက်အောင်ဖြေရှင်းတဲ့နည်းလမ်းတွေရှိကြပါတယ်လို့လေ့လာသူတွေကကောက်ချက်ဆွဲကြပါသေးတယ်ဥပမာ1996ခုနှစ်ကအမေရိကန်ကနေတိုးအဖွဲ့အနေနဲ့ဆာဗီးယားနိုင်ငံဘဲဂရိတ်မြို့တော်ရှိတရုတ်တန်ရုံကိုမှားယွင်းဘုံကျဲခဲ့တာတခါ2000ခုနှစ်ကတရုတ်နိုင်ငံတောင်ပိုင်းကမ်းခြေအနီးမှာအမေရိကန်ရေတပ်ထောက်လှမ်းရေးလေယာဉ်နောက်ကကတ်လိုက်လာတဲ့တရုတ်လေတပ်ကလေယာဉ်နှစ်စင်းနဲ့တိုက်မိခဲ့ကြပါတယ်။အမေရိကန်လေယာဉ်လည်းအရေးပေါ်ဆင်းသက်ခဲ့ရသလိုတရုတ်လေတပ်ကလေယာဉ်တစ်စင်းလည်းပြတ်ကျခဲ့ပါတယ်ခင်ဗျာ
။တောင်တရုတ်ပင်လယ်ပြင်ကစီးရဲတင်းမာလာနိုင်တဲ့အခြေအနေကိုကိုခင်မောင်ဆိုမင်းပြောပြတော့တာပါ။ VOA American တန်ရဲ့တောက်ကြံနေမနေ့ကအစီအစဉ်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။
အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုကျင်ပြပါတော့မယ်ရှင်
။လူသားချင်းစာနာမှုဆိုင်ရာအကျပ်အတည်းတွေရင်ဆိုင်နေရတဲ့မြန်မာပြည်တွင်းနဲ့ပြည်ပရောက်ရိုဟင်ဂျာဒုက္ခသည်တွေသူတို့လက်ခံထားရတဲ့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလူမှုအတိုင်းအဝိုင်းအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာတန်180နီးပါးထပ်ဆောင်ပံ့ပိုးမှာဖြစ်ပါတယ်။ဒီအထောက်ပံ့နေတဲ့အဆက်တွေကယ်ဆယ်ပေးဖို့အကာအကွယ်ပေးနိုင်ပါလိမ့်မယ်။အမိုးအကားစားနပ်ရိက္ခာတန်ရှင်းတဲ့တောက်တုံးရီကျန်းမာရေးစောင့်ရှောက်မှုအတွေ့အသုံးပြုနိုင်သလိုစိတ်ကျဉ်းချမှုပြေဖြောက်အောင်အထိုက်အလျောက်အထောက်အကူဖြစ်စေပါလိမ့်မယ်။ရိုဟင်ဂျာဒုက္ခသည်တွေအတွေ့တဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးနဲ့ COVID-19 ကပ်ရောဂါကာကွယ်ရေးအတွေ့လည်းအထောက်အကူပြုမှာပါ။ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာတွေအတွေ့ပညာရေးနဲ့အသက်မွေးမှုသင်တန်းတွေအတွက်လည်းအခွင့်အလမ်းတွေတိုးမြှင့်ပေးမှာဖြစ်ပါတယ်။သံအမတ်ကြီး Thomas Greenfield ဟာဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒုက္ခသည်တွေအတွက်အေယာမတာဝန်တွေယူပြီးလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုချီးကျူးလိုက်ပါတယ်။2019ခုနှစ်ဩဂုတ်လစပြီးအမေရိကန်ပြည်ထောင်စုကရိုဟင်ဂျာဒုက္ခသည်တွေအတွက်အခုထပ်ဆောင်ပေးတဲ့အကူအညီအပါအဝင်စုစုပေါင်း$1.5 billion ပံ့ပိုးထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့ရက်ဆက်စွာအကြမ်းဖက်နှိပ်ကွပ်မှုတွေကြောင့်ရိုဟင်ဂျာ9,400ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြရတာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းမှုကိုဦးဆောင်ကြသူတွေဟာရိုဟင်ဂျာတွေကိုရက်ဆက်စွာအကြမ်းဖက်နှိပ်ကွပ်ခဲ့တာမှာအမိန့်ပေးညွှန်ကြားခဲ့သူတွေပဲဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရသူလက်ပရိုက်ဆာထောက်ပြပါတယ်။စစ်အစိုးရအနေနဲ့အကြမ်းဖက်လုပ်ရတဲ့ဟုမဖြစ်မနေချက်ချင်းရပ်တန့်ရရပါမယ်။မတရားထိမ့်သိမ်းထားသူအားလုံးပြန်လွှတ်ပေးပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီခီးလမ်းပြန်လည်တက်မှတ်ပေးပါ။အာဆီယံသဘောတူညီချက်၅ချက်ကိုလည်းအကောင်အထည်ဖော်ရမှာဖြစ်ပါတယ်။အရေးကြီးတဲ့ COVID-19 ကပ်ရောဂါကာကွယ်ရေးအတွက်အထောက်အပံ့တွေဖြန့်ဖြူးတာအပါအဝင်အကူအညီလိုအပ်နေသူတွေစီလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိချက်ချင်းပေးပို့ခွင့်ပေးဖို့တောင်းဆိုပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ Ned Price ကပြောဆိုလိုက်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါလို့ရှင
်အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့အပေါ်သားဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းတင်ပြပေးပါစီ VOA American တန်ရဲ့အစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လည်ပေးနေတာပါ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA PA Statistics ကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းတရင်းနေအောင်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့န နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါ යි ။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි ။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි ။ဒီရေပြည့်တဲ့အတွက်တင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ကတောက်ကြနဲ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလိုမီတာ24 40နဲ့50လိုင်းလမ်းမီတာ190တို့ကနေပါထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းနာရီခွဲအတွင်းမှာတော့ဥအောင်ခင်မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလောအစီအစဉ်ပြန်ကျမ်းမာရေးကဏ္ဍမှာဆွေးနွေးတော့
ဟိုအဲ့လိုမပြောဘူးဆိုတဲ့ဥစ္စာက relax မဖြစ်လို့ချောက်ချားလို့ကြောက်နေလို့အဲ့ဒီဟာကို relax ရအောင်ဆိုပြီးတော့ပြန်ပြီးကိုယ့်နဲ့ကိုယ် manage ထုတ်တဲ့ဟာလေးတွေရှိတယ်ဒီလေး
COVID-19 အကူးဆက်ခံရပြီးတော့ယောဂါပျောက်ကင်းသွားသူတွေကြုံတွေ့နေရတဲ့အိတ်မရတဲ့ပြဿနာကိုဘယ်လိုဖြေလျှော့ပေးနိုင်လဲဆိုတာကိုတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုကြားကြရမှာပါရှမ်းပြည်နယ်ထဲမှာတိုင်းဒတ်လက်နက်ကင်အချင်းချင်းတိုက်ခိုက်နေတာဟာစစ်အာဏာရှင်တပ်ဆိုးရှည်စေဖို့အတွက်ဖြစ်နေပါတယ်စစ်တပ်လက်အောက်ခံပြည်သူ့စစ်တပ်ဖွဲ့အများပြားရှိနေတဲ့ပြည်နယ်ဖြစ်တဲ့အတွက်ပြည်သူ့စစ်နဲ့ဒီမိုကရေစီလိုလားတဲ့ PDF တပ်ဖွဲ့တွေကမှတိုက်ပွဲတွေဖြစ်ပွားလာအောင်အာဏာသိမ်းတပ်ကဖန်တီးတယ်လို့ဖြစ်နေတယ်လို့ဦးအောင်ခင်ရဲ့သုံးသပ်ချက်ကိုကိုညောင်ဝင်းအောင်နဲ့တူတင်ပြပေးပါပါ
ရှမ်းလက်နက်ကင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲဟာရပ်ပြည်နယ်မှာမကြာခဏကြားရတဲ့သတင်းဖြစ်ပါတယ်။ရပ်ပြည်တို့တည်းရေးပါတီရဲ့တပ်နဲ့ရှမ်းပြည်ပြည်내ထူထောင်ရေးကောင်စီရဲ့တပ်တွေတိုက်ပွဲဖြစ်လို့ဝုံးအိမ်စွန့်ခွာထွက်ပြေးရတဲ့ဒေသခံတွေထောင်တောင်းချီနေပါပြီ။တို့တည်းရေးတပ်ကို SSA မြောက်ပိုင်းတပ်လို့ခေါ်ပြီးထူထောင်ရေးတပ်ကို SSA တောင်ပိုင်းတပ်လို့ခေါ်ပါတယ်။ရပ်ပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်မှာဒီတပ်နဲ့တပ်တိုက်ပွဲဖြစ်လို့ဒီဝါသ3000ကျော်နေရက်ကိုဆွန့်ခွာရကြောင်းအောက်တိုဘာ10ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ် SSA ရှမ်းတပ်ဖွဲ့နှစ်ဖွဲ့မှာနိုင်ငံရေးခံယူချက်နဲ့ရွေးချယ်ခြင်းကွဲပြားခြားနားလာကြောင်းအမျိုးသားရေးမှာသဘောတူညီမှုမရနိုင်တာလို့မြင်ကြပါတယ်ရပ်ပြည်နယ်မှာ SSA တောင်ပိုင်းတပ်နဲ့ SSA မြောက်ပိုင်းတပ်အပြင်ပအိုးအမျိုးသားတပ်တိုင်းပလောင်အမျိုးသားတပ်ကချင်လွတ်မြောက်ရေးတပ်ကိုကန်တပ်ဝတ်တပ်မိုင်းလာတက်စားတဲ့စစ်တပ်ကြီးရှစ်တပ်နဲ့ရှစ်ကောင်စီစစ်တပ်ရဲ့လက်အောက်ကနေကြားဆောင်တပ်အချို့နဲ့ပြည်သူ့စစ်အဖွဲ့အများအပြားရှိပါတယ် SSA မြောက်ပိုင်းနဲ့ SSA တောင်ပိုင်းတို့တိုက်ခိုက်နေကြတာနှစ်နဲ့ချီပြီးရှိနေပါပြီ
ဒီလိုနဲ့နဲ့ကန်တပ်ဖွဲ့တွေထဲမှာ SSA တောင်ပိုင်းတပ်ဖွဲ့နဲ့ PNL လိုပို့အုပ်တပ်ဖွဲ့နှစ်ဖွဲ့သာ NCA အပြည့်ရဲ့သဘောတူစာချုပ်ကိုလက်မှတ်ထိုးထားပါတယ်ဒါကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမှာတအောင်းပလောင်တပ်MND ကိုကန်တက် KIA ကချင်တက် SSA မြောက်ပိုင်းတက်စတဲ့တပ်ဖွဲ့တွေဟာစစ်ကောင်စီတပ်နဲ့မကြာခဏတိုက်ပွဲဖြစ်ပွားလိမ့်ရှိပါတယ်။ဒါပေမဲ့ဝမိုင်းလာတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲမဖြစ်တာအတော်ကြာနေပါပြီ။ဒီတပ်ဖွဲ့တွေဟာသူတို့ကိုသူတို့မြောက်ပိုင်းမဟာမိတ်ဖြစ်တယ်လို့ကြေညာထားပါတယ်။အခုတော့ PDF ပြည်သူ့ကာကွယ်ရေးတပ်တွေနေရာအနှံ့ပေါ်လာတဲ့အတွက်စစ်ကောင်စီတပ်ဟာစစ်မျက်နှာအသင်းနဲ့ရင်ဆိုင်နေရပါတယ်။စစ်တပ်အာဏာသိမ်းတဲ့ February လဇန်းကဇူလိုင်လအထိကချင်ကရင်ရှမ်းပြည်နယ်မှာတိုက်ပွဲပေါင်း960လောက်ဖြစ်ပွားခဲ့တယ်လို့ဩဂုတ်လ22ရက်နေ့ထုတ် ISP စာဆောင်မှာဖော်ပြထားပါတယ
်။စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဖြစ်ပွားတဲ့တိုက်ပွဲအာဏာသိမ်းတပ်နဲ့ဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ဖြစ်ပွားတဲ့တိုက်ပွဲတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲစသဖြင့်စစ်ပွဲ3မျိုးရှိလာပါတယ်။သခိုင်းနဲ့မကွေးတိုင်းချင်းနဲ့ကြားပြည်နယ်တွေမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့အာဏာသိမ်းတပ်အကြဖြစ်ပွားတဲ့တိုက်ပွဲတွေပြင်းထန်လာတာတွေ့ရပါတယ်။ရှမ်းပြည်မြောက်ပိုင်းနဲ့တောင်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖြစ်ပွားတဲ့တိုက်ပွဲအပြင်တိုင်းရင်းသားလက်နက်ကိုင်အချင်းချင်းပစ်ခတ်တဲ့တိုက်ပွဲတွေလည်းရှိပါတယ်။ဒါကြောင့်ပုဂ္ဂိုလ်လာရောက်တော့စစ်ပြေဒုက္ခတွေ12000ကျော်ရှိလာပါတယ်။
မြန်မာညဉ့်ညံရေးလေးလာဆောင်ကြည့်ရေးအဖွဲ့ရဲ့2020ဒီဇင်ဘာလအထုပ်စာဆောင်အမှတ်၄မှာစစ်အာဏာမသိမီကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကိုမှတ်တမ်းတင်ထားပါတယ်။2020တခုနှစ်လုံးမှာ တိုက်ပွဲဖြစ်ပွားခဲ့တဲ့ရပောင်း90ကျော်ရှိကြောင်းစာသားမှာဖော်ပြပါတယ်။ရှမ်းပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲတွေကိုလေ့လာတဲ့အခါတပ်မတော်နဲ့တအောင်ပလောင်တပ်ဖွဲ့ဖြစ်ပွားတဲ့တိုက်ပွဲကအများဆုံးဖြစ်တယ်လို့ဆိုပါတယ်။ NCA လက်မှတ်ထိုးထားတဲ့ SSC တောင်ပိုင်းတပ်ဖွဲ့နဲ့တပ်မတော်တို့ဖြစ်ပွားတဲ့တိုက်ပွဲကဒုတိယအများဆုံးဖြစ်ပြီး KIA ကချင်တပ်နဲ့တပ်မတော်ဖြစ်ပွားတဲ့တိုက်ပွဲကတတိယအများဆုံးဖြစ်ပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာရှမ်းပြည်နယ်မှာ SSC မြောက်ပိုင်းတပ်ဖွဲ့နဲ့ SSC တောင်ပိုင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားတာပိုများလာပါတယ
်။ SSC မြောက်ပိုင်းတပ်နဲ့ SSC တောင်ပိုင်းတပ်ဖြစ်ပွားတဲ့စစ်ပွဲကိုရှောင်ပြေးတဲ့ဒုက္ခတွေလည်းများပြားလာပါလေ။ရှမ်းပြည်သူလူထုကတော့ SSC နဲ့ပွဲပေါင်းစည်းပြီးစစ်ကောင်စီတပ်ကိုတိုက်ခိုက်ဖို့သာလိုလားကြပါလေ။တိုင်းလာအချင်းချင်းစစ်ကင်းလေးလေးစစ်ကောင်စီတပ်အသက်ရှူချောင်းလေးလေးဖြစ်နေပါလေ။အခုလည်းဒေသက PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုနှိမ်နှင်းမှုအတွက်စစ်ကောင်စီတပ်ကဒေသကပြည်သူစစ်တွေကိုစီးယုံသိမ်းသွင်းနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမှာလှုပ်ရှားနေတဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကိုတိုက်ဖို့အတွက်လွိုင်းလင်းခရိုင်ခိုလာမြို့အခြေစိုက်စစ်ကောင်စီအရှိအလေပိုင်းတိုင်းရုံးကဒေသကပြည်သူစစ်ကိုစစ်ကူတောင်းကြောင်းဩဂုတ်လ18ရက်နေ့ထုတ်ရှမ်းတန်တော်စစ်သတင်းမှာပေါ်ပြပါတယ်။လွယ်လင်းခရိုင်မှာပြည်သူစစ်ခုနှစ်ဖွဲ့ရှိပါတယ်စစ်ကောင်စီရဲ့တတိကံစစ်ဒေသဌာနချုပ်ကလည်းတာချီလိပ်မြို့နယ်ကပြည်သူစစ်ကိုစီးယုံနေပါတယ်တာချီလိပ်မြို့နယ်တခုတည်းတွင်ပြည်သူစစ်35ဖွဲ့ရှိပါတယ် SSA ရှမ်းတပ်ဖွဲ့တွေအချင်းချင်းတိုက်နေကြသလိုဒေသကပြည်သူစစ်နဲ့ဒေသက PDF တပ်တွေတိုက်ခိုက်လာအောင်စစ်ကောင်စီတပ်ကကြိုးပမ်းနေတာထင်ရှားပါတယ်ခင်ဗျာ
ကဲမြန်မာရေးတုံ့တက်ချက်ကိုနားဆင်ခဲ့ကြတာပါအခုတော့နောက်ပတ်စံကဏ္ဍတစ်ခုဖြစ်တဲ့ကျန်းမာရေးကဏ္ဍကိုတင်ပြပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်ကူးစက်ခံရပြီးတဲ့နောက်ပျောက်ကင်းသွားသူတွေမှာကျုံနေရတဲ့အိပ်မရပဲဖြစ်နေတာကိုဘယ်လိုဖြေလျှော့နေလဲဆိုတာကိုပြောပြပေးပါမယ်ကိုဗစ် -19 ဖြစ်ပြီးမှဒီလိုအိပ်မရတာအတွက်ဖြေပျောက်နည်းတွေကတော့ပုံမှန်မဟုတ်တဲ့အပြောင်းအလဲကိုလက်ခံဖို့နဲ့တကယ်မဟုတ်တဲ့အတွေးအမှားတွေကိုပြန်ပြောင်းယူဖို့ဖြစ်ပါတယ်ဒီဖြေပျောက်နည်းတွေရှိနေပေမဲ့အကျိုးဆက်ကိုတော့သတိထားဖို့လိုပါတယ်ဘယ်လိုအကျိုးဆက်တွေပါလဲမြန်မာစစ်တပ်ကတူရရဲ့ဂုံလူဆောင်ပမောက်ခဒေါက်တာရေမွန်တင့်ဆွေကိုကိုဝင်းမင်းကမင်းမြန်ပြီးဒီသတင်းဖော်ရဲ့ချက်မရေးကဏ္ဍမှာတင်ပြပေးထားပါတယ
်ဟုတ်ကဲ့စိတ်ချမ်းမရေးသူ့ကိုချဲ့ဝင်ကြီးပမောက်ခဒေါက်တာရေမွန်တင့်ဝင်ခင်ဗျာကိုဗစ်ရောဂါဖြစ်ပြီးအိမ်မရတာအတွက်ဒီဖြစ်ပုံကုသဖြစ်ပျောက်ပုံတွေကိုပြောပြီးမှနောက်ထပ်ကြော်ဆိုင်ဒီအရေးကြီးတာဆိုရင်ဘာကိုအဓိကဆက်အကြံပြုရှင်လဲဆက
်နောက်တစ်ခုက relaxation ပေါ့ဟိုအိတ်လို့မပြောဘူးဆိုတဲ့ဥစားက relax ဖြစ်လို့ခြောက်ခြားလို့ကြောက်နေလို့အဲ့ဒီဟာကို relax ရအောင်ဆိုပြီးတော့ပြန်ပြီးတော့ကိုယ့်နဲ့ကိုယ် manage လုပ်တဲ့ဟာလေးတွေရှိတယ်ဒီလေးတွေရှိတယ်ပေါ့လေအကြံပြုပြောမယ်ဆိုတော့အသက်ရှူရဲ့နီးဒါတော့တော်တော်များများသိကြပါပါ meditation လို့ဟာလို့ဟိုသတိထားချက်ပြီးတော့မှအသက်ရှူရောက်ဝင်လေထွက်လေရှူရင်းနဲ့ဖြည်းဖြည်းစိတ်ကငြိမ်းလာတယ်နော်ဒီကအသက်ရှူတဲ့ manage ကြလို့ရှိရင် breathe in for 3 second breathe out for 3 second in for nose နှာခေါင်းထဲနေသွင်းပြီးတော့ပါးစပ်ထုတ်အဲ့ဒီဟာလေးကိုမှန်မှန်လေးလုပ်ပြီးအာရုံစပ်ပြီးတော့လုပ်တဲ့အခါမှာလည်းရှူတာနဲ့ထွက်တာကိုရှည်ရှည်လေးလုပ်ရတယ်။ဘာလို့လဲဆိုတော့ anxious ဖြစ်တဲ့လူကစိတ်ပူတဲ့လူကအသက်ရှူအရမ်းမြန်တယ်ပေါ့။အရမ်းမြန်တဲ့အခါကျ physiologically ခေါင်းကြီးပူတာဖြစ်တယ်။နော်ရေနေတုံတာလည်းပူဖြစ်တော့အဲ့လိုဖြစ်အောင်ပြန်ပြီးတော့အဲ့ဒါကိုဟိုရှူတဲ့အခါမှာလည်း3 second လုံးဖြည်းဖြည်းလေးရှူ3 second ပြန်ထုတ်အဲ့ဒီအချိန်မှာဖိတ်မှရှိတဲ့ diaphragm ဆိုတာရှိတယ်လေအသက်ရှူရဲ့ muscle ကြီးအဲ့ဒါကိုတုံးတဲ့အတွက်ကြောင့်ရှူတဲ့အခါမှာတိုက်ကစားလဲဖောင်းလာမယ်ပုတ်ထုတ်တဲ့အခါမှာဖြည်းဖြည်းလေးနဲ့ထွက်တော့မှတိုက်ကကြာလာမယ်အဲ့ဒါကိုအာရုံစိုက်ပြီးတော့လုပ်ချင်းအဖြစ်7 minutes 10 minutes လောက်လုပ်ရှူရင်ခုန anxiety ကတော့လျော့သွားတယ်ဒါကျွန်တော်တို့ meditation နဲ့အတူတူပါပဲနော် meditation တရားထိုင်တာမှလည်းပူဖောင်းဆိုပြီးတော့ဘိုက်ကိုအာရုံစိုက်တာရှိတယ်နှာခေါင်းထဲကိုဝင်လေထွက်လေကိုတတိချက်တာရှိတယ်အဲ့ဒါလုတ်တာဖမ်းမလို့ပြတဲ့ဥစ္စာကစိတ်တက်တတ်တာမှုရစေတာဒီတလီပေါ့လေ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
နော်နေရာနဲ့နေကောင်းလာတဲ့ခါကျတော့လန်ဒန်ဆန်ဖြစ်လာရယ် physical exercise ကအဓိကပဲကိုတက်တယ်တော့ပေါ့လေကိုလက်လှုပ်ရှားတော့လေအားစရာကြီးဟုတ်ကဲ့လမ်းလေးပါလေးရှောက်လေကောင်းလေးသာလေးရှူကိုဗစ်ဖြစ်လို့ရှင်လည်းဖြည်းဖြည်းတော့သူလောက်အောင်ပါလေလမ်းလေးပါလေးရှောက်အောင်ပါအဲ့လိုရှောက်တော့နည်းနည်းလေးကိုခန္ဓာရင်ရှိတော့လုပ်လိုက်လို့ခန္ဓာကိုယ်ကနည်းနည်းပြန်မလာပြီဆိုလို့ရှင်သူအိတ်တက်ချင်တော့အိတ်ချင်တဲ့စိတ်ပေါက်လာတယ်လေကောင်းသွားပြီခါကျတော့ဖြည်းဖြည်းတိုးပြပြီးလောက်အောင်ပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီအရေးတကြီးသတိပြုပြီးတော့လုပ်ဆရာ
နောက်တစ်ခုကဒီလိုဖြစ်တဲ့ခါကျတော့လူရဲ့အတွေးခေါ်တွေကကြောက်လာတယ်ပျော်စရာမရှိတော့ဘူးဒါပေမဲ့ကိုကပြန်ပြီးတော့ normalize ကြတော့ပုံစံပြန်တွေးရမယ်ကိုကနော်ဒီဟာတော့ကြော်လွားလာပြီ ဒါ rehabilitation ပေါ့လူတွေ normal လုပ်တဲ့အလုပ်လေးတွေကိုကဖြည်းဖြည်းနဲ့ပြန်ပြီးကြိုးစားပြီးလုပ်ရမယ်။မိစေပုံသေးနဲ့ဆက်သွေးရမယ်။နောက်ပြီးတော့ကိုယ်ပျော်မဲ့ရွှင်မဲ့နီလန်းလေးတွေကိုကိုယ့်အနေကိုကြံစပြီးတော့ကြိုးစားပြီးလုပ်ပြရမှာ။နောက်အဲ့ဒါကို pleasure event လို့ခေါ်တာပေါ့နော်။ကိုယ့်ကိုစိတ်ချမ်းသာစေမဲ့အကြောင်းအရာလေးတွေကိုယ့်ကိုစိတ်ညစ်ညူးမဲ့အကြောင်းအရာလေးတွေဖယ်ထားပြီးတော့မှာ။အဲ့ဒါလေးကိုကြိုးစားပြီးလုပ်ပြရမယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ရှောင်ကျင်စရာရော
Facebook မှာပါတဲ့အနေထိုင်ကိုဖြစ်တဲ့ဟာတွေကိုဟဲ့ကြည့်ရောကြည့်ရမှာပဲလေ။ကြည့်ရောကြည့်ကြတာပေါ့နော်။အဲ့ဒါလေးကိုစက်တိုက်စက်တိုက်ကြည့်ခြင်းအဖြစ်ဖြစ်တဲ့တော့မှကိုကအာယုံနဲ့မှညောပါသွားခြင်းအဖြစ်အဲ့ဒီဟာလေ secondary trauma ကိုကရတာပေါ့
။ဟုတ်ကဲ့။သစိကံစိတ်ကံရတာပေါ့ဆရာနော
်။မှန်ပါသစိကံစိတ်ကံရတယ်။အဲ့ဒါလေးပဲကျွန်တော်နိုင်ငံခြားမှနေတဲ့လူတွေအဲ့သစိကံစိတ်ကံရလက်တူတော့နေတဲ့ကျွန်တော်အကြံကြံပေးနေရတယ်။တို့တချို့ဆိုနေတိုင်းမင်းကစပြီးအဲ့ရလို့ရတယ်ဒါထားကြည့်လေဟာဟိုမှာတော့ထားချက်နေပြီလူတွေကဘယ်လိုပြေးနေရပြီဘယ်လိုကသေးနေပြီအဲကိုဗစ်ကလည်းဘယ်တော့များနေတော့ဘယ်လိုဖြစ်လို့ဖြစ်တယ်ကိုတငယ်ချင်းကဘယ်တော့ဆုံးမသွားပြီလာရေးချော်ချာအဲ့ဒါနဲ့ပဲတနေ့ကိုအဲ့ကိုထမ over friendship ပြီးတော့
မနိုင်မနေဖြစ်သွားတာပေါ့နော်စိတ်က
မနိုင်မနေဖြစ်သွားတာအဲ့ဒါလေးကိုကနားလေပြီးတော့အဲ့လို negative high တဲ့ကိုခန္ဓာကိုယ်မှာလာပြီးတော့ဖြစ်စည်းတဲ့အတွက်ကြောင့်လေးပဲအဲ့တဲ့တယ်မှာအကြောင်းရှိဖြစ်တာပေါ့အဲ့တော့ကြည့်တော့ကြည့်ရမယ်အဲ့ဒါကို limit ထားပြီးတော့မှတနေ့ကိုတနေ့တော့ပဲကြည့်လိုအပ်တာတော့ပဲကြည့်မလိုအပ်တဲ့ဟာဆိုလို့ရှိရင် Facebook ကနေပေါ့မကြည့်ပဲနေတဲ့တခြား positive ဖြစ်တာအကွေးလေးစဉ်းစားဖို့လိုပါတယ်။နောက်ကတော့အိတ်ခါဒီမှာရုပ်ရှင်ကြည့်ပြီးကြောက်လိုက်တဲ့ဟာတွေပေါ့ရှိတယ်လို့ရှိရင်လည်းကိုယ်စိတ်ကချောက်ချပြီးတော့အုံနောက်ကအလုပ်လုပ်ကြရတယ်လေ။အဲ့တော့အုံနောက်ကိုအနာပြေလို့မရဘူးပေါ့။နောက်ပြီးတော့ညအိတ်ခါဒီမှာအိတ်ခါဒီဆိုတာည၈နာရီနောက်ပိုင်းလို့ပါလို့မှာရေတောက်တာကိုဒီမှာရှုပ်အောင်ပေါ့။တောက်ချင်လို့ရှိရင်ဆော့စီတောက်တာပေါ့။အိတ်ခါဒီမှာကကော်ဖီတောက်တာလို့ရေတောက်တာလို့ဆိုလို့ဆိုညစီးသွားမှလည်းရှိသေးတယ်။အိတ်တာကိုအတောက်ချက်ဖြစ်စေတာပေါ့နော
်။ဟုတ်ကဲ့ဆရာ။နောက်ဆုံးရောဘာထက်အကျံပြုစင်နေလဲဆရာ
။ကျွန်တော်ပြောချင်တာအိတ်မပြောတဲ့လူတယောက်ကပါဆရာ။ဟို sleep hygiene ဆိုရင်ကျွန်တော်ပြောချင်တယ်။ဒါကုဒ်အိတ်မပြောတဲ့လူတော့အဓိကဟို trauma ဖြစ်လို့ဒါပျက်စီးသွားတာပေါ့။တကယ်အိတ်မပြောတဲ့လက္ခဏာရှိတဲ့လူအားလည်းပဲ sleep wake cycle ပေးချင်မှာအေးရမယ်ပေးချင်ထားမယ်ဆိုတဲ့ cycle ကြီးကပြတ်သွားတယ်။အဲ့ဒါဖြစ်သွားလို့ပိုအိပ်မတော်တာဖြစ်တယ်တကယ်တော့ပုံမှန်ဆိုရင် healthy ဖြစ်တဲ့လူတော့အေးရမယ်ချင်ည10နာရီလောက်မှအေးရမယ်10နာရီ17နာရီကြာမှအေးရမယ်ဘာကြောင့်လဲဆိုတော့အဲ့ဒီချိန်မှာကိုယ်ကစိတ်ကိုဖြည့်လျှော့လိုက်ပြီးတော့ပါခန္ဓာကိုယ်မှာရှိတဲ့ melatonin ဆိုတဲ့ဟော်မုန်းတွေထွက်လာတယ်ဒါအိပ်စေကိုအားပေးတဲ့ဟော်မုန်းဒါ naturally ထွက်လာတယ်အဲ့ melatonin ဟော်မုန်းထွက်တဲ့အခါမှာလူကို stimulate လုပ်ပေးတဲ့ဟော်မုန်းက corticosteroids ဟော်မုန်းရှိတယ်အဲ့ဒီဟာကျသွားတယ်အဲ့ချိန်မှာအိပ်လို့အကောင်းဆုံးပဲညာနှုန်းပြစ်ကိုယ့်ရဲ့ energy ကို restore လုပ်ပေးတာပေါ့နော်မင်းနဲ့မိုးလင်းဟိုကြက်တူတဲ့အချိန်ပေါ်တော့ရမှာဟုတ်လားအဲ့ဒီအချိန်6နာရီလောက်ဆိုလို့ရှိရင်မဲလက်တော်နီဆိုတဲ့ဓာတ်ကခန္ဓာကိုယ်ကဂျုံနဲ့ထိုးကြသွားအောက်တားကြသွားအဲ့ဒီဓာတ်ကကြသွားပြီးတော့ခုနစတီမူလေးလုပ်တဲ့ကော်တီကိုစတီရောဟော်မုန်းကဂျုံနဲ့စတိပြီးအပေါ်တက်လာတော့အဲ့မှာလူကသူကနှိုးလိုက်တာပေါ့အဲ့မှာသူကနှိုးလာတာပေါ့ဒါကသဘာဝတရားပေါ့နော်အဲ့ဒါက circadian rhythm လို့ခေါ်တယ်ဒါကခန္ဓာကိုယ်ထဲမှာ physiological ကြည့်လိုက်လေကောင်းတဲ့ကလေးတွေကအဲ့ဒါပဲအိပ်ကြပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအိပ်မိရတဲ့ခါကျတော့
အဲ့တော့ကိုကအခုလိုဖြစ်တော့ circadian rhythm ကြီးပြတ်သွားတယ်အဲ့တော့ပုံမှန်ပြန်ရအောင်ဆိုပြီးတော့စောစောပြအိပ်တဲ့အလေးထားလေးကြိုးစားပြီးလုပ်ပေးတယ်မအိပ်ချင်မှာ television ကြည့်တာလို့ facebook ကြည့်တာလို့ကိုယ့်ရဲ့ခေါင်းကို stimulate လုပ်ပေးတာလို့မလုပ်ခဲ့ထားရဘူးနာရီဝက်တနာရီတော့အနာပေးလိုက်ရမယ်ပစိတ်ကိုဖြည့်လျှော့ပြီးတော့မှအိပ်ဖို့ကြိုးစားရမယ်မနေ့မိုးနေ့6နိုင်9နိုင်ဆိုတော့ဒိုးလာပါပြီအိပ်ရေးသွားလို့ဆိုတော့နိုးတဲ့အချိန်မှာအဲ့နိုးတဲ့အချိန်ကိုကန့်တက်ပြီးတော့အဲ့ဒါကိုပုံမှန်ထားမယ်ခရိုနာမီနိုးတဲ့လူဆိုလို့ရှိရင်အများနဲ့ခရိုနာမီမှာထားခရိုနာမီနိုးတဲ့လူကအလုပ်တော့မရှိဘူးဆက်နေဦးမယ်ဆိုအေးရပုံမှန်လောက်တက်တော့မှထပ်နေလို့ရှိရင်သူ့ရဲ့ခေါင်းမှာရှိတဲ့ဘယ်လိုကြည့်ရကလောက်ကတည်းကပြတ်သွားတယ်ခံမလို့မရတော့ဘူးအဲ့တော့ခရိုနာမီနိုးတဲ့လူကနိုးတာနဲ့ထပ်ပြီးတော့သူကတခုခုထပ်လို့ပေါ့နော်အဲနောက်လျှောက်တာတို့အစားတော့စားတခုတော့လည်းပေါ့နော်အဲ့ဒါဆိုရင်သူကညအိတ်တဲ့ချက်နဲ့ပုံသူကလည်းသူအလိုအချက်ကိုပြန်ပြီးတော့ပုံမှန်ပြန်ဖြစ်လာတယ်နောက်တစ်ခုကအိမ်ရောက်တဲ့ခါကျတော့အိတ်ကြတော့မယ်ဆိုတော့အေးရရှိတယ်ဆိုလို့ရှိရင်အေးရနဲ့အိတ်ခန်းကိုအိတ်ဖို့ပြအသုံးပြုလို့ရှိရင်အကောင်းဆုံးနဲ့ကြံတဲ့အချိန်မှာတချို့ကလည်းတော်တော်ရွှေရှိမှအိတ်နေတာလို့ငိုက်ကြီးတာလို့ရှိတယ်အဲ့တော့သူခန္ဓာကိုယ်မှာရှိတဲ့အိတ်စိတ်အနေထားတွေက confuse ဖြစ်တာပေါ့နော်သူကတော်တော်ရွှေရှိမှလည်းအိတ်နေတယ်ဆိုအေးရတဲ့ခါကျတော့အိတ်ချင်တဲ့အိတ်မအိတ်ချင်တဲ့အိတ်ချင်တဲ့ဘောဖြစ်နေတာအဲ့လိုမဟုတ်ဘူးအပြစ်မှမအိတ်ဘူးတခါမှညနေခင်းလည်းသူက net မလုပ်ချင်ဘူးအိတ်တဲ့အချိန်ကျမှတော့ကြိုးစားပြီးအိတ်လာရင်သူက psychologically သူရဲ့ဆက်တွေဆက်ဆက်ပြီးပါအေးရပြင်တာနဲ့ကိုယ်ကလည်းပြင်မနေပြီအိတ်လည်းအိတ်ချင်ပြီအေးရပြင်တာဒါအေးရမယ့်အချိန်ပဲအေးရမယ့်နေရာပဲဆိုပြီးတော့အိတ်လည်းအိတ်ပြောပေါ့
ဟုတ်ကဲ့ကျေးဇူးများရှင်ပါတယ
်ကိုဝင်းမင်းတင်ဆက်ပေးနေတဲ့ချက်မကြီးခဏကိုနားဆင်ခဲ့ကြတာပါအခုတော့တိုင်းသားဒေသတွေမှာဖြစ်နေတဲ့အဖြစ်အပျက်တွေကို Fever Wine တော်သားတွေကတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်နိုင်ပါပြီ
Thank you. တ်စဉ်တင်ဆက်သွားမယ်တရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝန်းတရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်မအမီပါနေဆက်ဒေသတိုင်းနာတည်င်း6တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းတည်င်းလွာမှာနားဆင်ရမှာကတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကျိုင်းမွန်ကိုမြို့မှာစစ်ကောင်စီတပ်နဲ့ကိုကန်တပ်တို့ကြားတိုက်ပွဲကြောင့်ဒေသခံ6ဦးဒဏ်ရာရရှိခဲ့ပြီးတော့လူပေါင်း400ကျော်စစ်ပေးထတ်ဆောင်နေကြရပါတယ်ရှင်းပြည်နယ်မတူပီမြို့မှာဆန်နဲ့စီကိုအာနာသိန်းစစ်ကောင်စီတပ်ကထိန်းချုပ်ကန့်တက်လိုက်တာကြောင့်ဒေသခံတွေအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ
်ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုက်မုန်းတဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်မွန်ကိုမြို့မှာစစ်ကောင်စီတပ်တွေနဲ့ကိုကန့်တပ်မတော် MNDAA တို့အကြားတိုက်ပွဲဖြစ်ပွားလို့ဒေသခံ6ဦးထိခိုက်ဒဏ်ရာရရှိပြီးဒေသခံ400ကျော်နေရာကနေထွက်ပြေးတိမ်းရှောင်နေရပါတယ်။အော်တိုဘလာ12ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်လို့မွန်ကိုမြို့ရက်ွက်ခနစ်ထဲကိုလက်နက်ကြီးကျရောက်ပောက်ကွဲခဲ့တာပါ။ပောက်ကွဲမှုကြောင့်အသက်2နှစ်အရွယ်ကလေး2ဦးအပါအဝင်အမျိုးသမီး2ဦးအမျိုးသား3ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။စိုးရိမ်ရလူငယ်တချို့ကိုလည်းမန္တလေးစီရင်ကိုပို့ဆောင်ကူတာရပါတယ်။မွန်ကိုမြို့အတွင်းဩဂတ်စ်လကစပြီးဖြစ်ပွားနေတဲ့စစ်ကောင်စီတပ်တွေနဲ့ MNDAA တို့အကြမ်းကတိုက်ပွဲတွေကြောင့်လည်းတရက်ခံပြည်သူ600ကျော်အခုချိန်ထိနေရမပြန်နိုင်သေးပဲစစ်ဘေးရှောင်နေရဆဲဖြစ်ပါတယ်
။ချင်းပြည်နယ်တောင်ပိုင်းမတူပြည်မြို့ပေါ်ရှိစစ်ကောင်စီတပ်ခြေလင်းတပ်ရင်းမှတိလေးတုံရတပ်ရင်းကတပ်စီနဲ့ဆန်တွေကိုထိန်းချုပ်ပြီးအကန့်တတ်နဲ့ရောင်းချဖို့ညွန်ကြားထားတာကြောင့်မြို့ပေါ်မှာရှိတဲ့ပြည်သူတွေခက်ခဲကြုံတွေ့နေရပါတယ်။အောက်တိုဘာလ3ပိုင်းကစပြီးခုထိထိန်းချုပ်ရောင်းချနေဆဲပါမတူပြည်မြို့ပေါ်မှာတက်စီပြက်လက်မှုကြောင့်တက်စီဆိုင်တွေကုန်ပိတ်ထားရတာဖြစ်ပြီးဆန်နဲ့တက်စီဝယ်ယူခြင်းနဲ့ဆိုရင်ခရယာတိလေးတုံရတက်ရင်မှမှတ်ပုံတင်နဲ့တပတ်တစ်ခါသာဝယ်ယူခွင့်ပြုထားတယ်လို့ဒေတာခန်တွေကပြောပါတယ်အခုလိုစစ်ကောင်စီဘက်ကတက်စီနဲ့ဆန်ထိန်းချုပ်ထားတာဟာ CDF မတူပြည်တပ်ဖွဲ့စီကိုလောင်ဆန်နဲ့ရစ်ခါတွေမရောက်ဖို့ကန့်တလိုက်တာလို့လည်းဒေတာခန် CDF ကပြောပါတယ်မတူပြည်မြို့ပေါ်မှာပရိဒါဆန်တအိတ်ကျန်ငွေ 38,000 ကျတက်စီတလီတာကျ 1,000 ကနေ 2,500 ကျအထိဈေးမြင့်တက်လာတယ်လို့ဒေတာခန်တွေကပြောပါတယ်
အမရှိဆစ်စင်မူကုကရေးဌာနချုပ်လက်အောက်ခံတက်ရင်နရင်ကခရင်အမျိုးသားအစည်းအရုံး KNU တပ်မှန်ကထိန်းချုပ်နယ်မြေဖာပွန်ခရိုင်အတွင်းရှိကြေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ဆက်တိုက်ပစ်ခတ်နေပါတယ်။ခရင်နယ်ချားဆောင်တပ်တစ်တုံညာတစ်လေးနဲ့ပူးတွဲလှုပ်ရှားတဲ့ချင်းမြန်တက်ရင်အမတ်လေးတုံညာလေးနဲ့လေးတုံညာ6ဟာရွာထဲဝင်လာပြီးပေါ်လာဖမ်းပြီးပစ္စည်းထမ်းခိုင်းတာတွေလမ်းပြခိုင်းတာတွေပြုတ်လုံနေတယ်လို့ KNU ရဲ့မူတော်ခရိုင်ကြောခွင့်ရဒုတိယဗိုလ်မှူးကြီးစောကလေးတို့ကပြောပါတယ်။အခုလိုစစ်ကောင်စီတပ်အင်အားတို့လှုပ်ရှားနေတာကြောင့်ခရင်အမျိုးသားစီယုံ KNU တပ်မှန်ကနေလည်းနေ့တိုင်းတိုက်ပွဲဖြစ်ပွားနေတယ်လို့ KNU ဘက်ကပြောပါတယ်
မွန်ညင်ညွတ်ရေးပါတီ MPU ဥက္ကဋ္ဌ19အောင်ခေါ်နိုင်တယ်နော်အသက်85နှစ်ဟာတက်ကြီးယောဂာနဲ့တန်ဖြူဆဲမြုပ်နဲ့ပငှကြေးရွာနေအိမ်မှာကွယ်လွန်သွားပါတယ်အောက်တိုဘာ10ရက်နေ့ညနေပိုင်းမှာကွယ်လွန်သွားတာပါသူ့ရဲ့သာဗနာခန္ဓာကိုအောက်တိုဘာ13ရက်နေ့ပငှကြေးရွာတုတ်တမှာမိတကြိုခဲ့တာဖြစ်ပြီးအယိုးပြာကိုတော့ကျက်တင်ရင်ပြားချောင်းဂုံးတော်ပေါ်မှာသူ့ရဲ့ဖခင်မွန်ပြည်သူတပ်ဦးဥက္ကဋ္ဌနိုင်အောင်ထွန်းအုပ်ကိုနီးမှာထားရှိသွားမယ်လို့မွန်ညင်ညွတ်ရေးပါတီကပြောပါတယ်19အောင်ဟာအသက်17နှစ်ကစပြီးဖခင်နဲ့အတူဒေါ်လာရင်းနယ်မြေမှာကြီးပင်းခဲ့ပါတယ်1960နှစ်ပုတ်ချုပ်နေဝန်အာနာသိန်းစင်မွန်ကောင်းဆောင်တွေနဲ့အတူထောင်တန်းဆယ်နှစ်ကြာခံခဲ့ဖူးပါတယ်မွန်ပြည်တစ်ပါတီမှလည်းပဟိုလုံမှုဆောင်ထိတာဝန်ယူခဲ့ဖူးသူဖြစ်ပါတယ်
ကိုဗစ်ကူးစက်မှုကြောင့်ဇူလိုင်လကစပြီး3လအကြာပိတ်ထားခဲ့တဲ့ရခိုင်ပြည်နယ်စက်ကုံတွေရေးကိုအောက်တိုဘာလ23ရက်နေ့ကစပြီးပြည်နယ်အာဏာပိုင်တွေကပြန်လည်ဖွင့်လှစ်လိုက်ပါတယ်။အခုလိုနယ်စက်ကုံတွေရေးပြန်ဖွင့်ခွင့်ရတာဟာလုပ်ငန်းရှင်တွေအတွက်တမကဒေသခံအလုပ်သမားတွေအတွက်လည်းအကျိုးရှိမှာဖြစ်တယ်လို့မောင်တော်မျိုးကစီးပွားရေးသမားတဦးကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနယ်ကုံတွေမှုလုပ်ငန်းတွေကိုစစ်တွေရွှေမင်းဂံကုံတွေရေးစခန်းမောင်တော်ကုံတွေရေးစခန်းနဲ့ကညင်ချောင်းစီပွားရေးဆောင်နေကနေလှုပ်ဆောင်နေတာဖြစ်ပါတယ်အလားတူတောင်ကုတ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံတက်နက်စစ်ကမ်းကိုအပတ်စဉ်ကုန်ပစ္စည်းတွေတင်ပို့နိုင်တော့မှာဖြစ်တယ်လို့စီးပွားရေးသမားတွေကမျှော်လင့်နေကြပါတယ်
ရှမ်းပြည်တောင်ပိုင်းလွိုင်လင်းခရိုင်မိုင်းကန်မြို့နယ်ထဲမှာရှမ်းနဲ့ကန်တပ်နှစ်ခုကနေမြေစိုးမိုးရဲ့အငင်းပွားမှုတိုက်ပွဲကြောင့် ဒီတော့ခံထောင်ကနန်းကစာဝတ်နေရဲ့ခက်ခဲကြုံတွေ့နေရပါတယ်အခုရှမ်းပြည်မှာဆောင်းရည်ဒီစာဝတ်လာပြီဖြစ်လို့အနှွေးထယ်လို့အနှစ်တယ်လို့ကိုဗစ်ကာကွယ်ရေးကိုပစ္စည်းစေနဲ့စားနပ်ရိတ်ခါတွေလည်းလိုအပ်နေတယ်လို့ကူညီပေးနေတဲ့စိုက်ခမ်းကပြောပါတယ်မန်ကန်မြို့နယ်ပန်ကေတူကျေးရွာအုပ်စုမှာလက်ရှိချိန်ထိ
ရှိဆက်ရှိရရှိနေပြီးဘုံကြီးကျောင်းစာတင်ကျောင်းနဲ့နင်းဆက်ရွှေမျိုးတွေနေအိမ်မှာရှိဆောင်ခိုးလုံးနေကြရပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါအခုနဲ့အစောပိုင်းဖေဖော်ဝါရီလတရနေ့ကနေစပြီးတော့စစ်တပ်ကနေတိုင်းပြည်အာဏာသိမ်းလိုက်တဲ့နောက်ပိုင်းဆုံးရှုံးသွားတဲ့လူထုအာဏာပြန်ရဖို့စစ်ကောင်စီအကြမ်းဖက်နေတဲ့အပေါ်ခုခံဖို့ လူထုကာကွယ်ရေးတပ်အများပြပေါ်ပေါက်လာနေပါတယ်အဲ့ဒါကိုစူပူတောင်းကျမ်းမှုဖြစ်အောင်အပြည့်အဝအီအိုတပ်တွေပါဝင်ထောက်ပံ့နေတယ်လို့စစ်ကောင်စီတပ်ကဆွတ်ဆွဲပြောဆိုလိုက်ပေမဲ့အပြည့်အဝအီအိုတွေကတော့ NCA လမ်းကြောင်းအတိုင်းပဲရပ်တည်သွားမယ်လို့ပြောဆိုပါတယ်ဒီအကြောင်းကိုတော့မိခင်ရမွန်ကနေစုစည်းတင်ဆက်ပေးထားပါတယ်ရှင်
အော်တိုဘန်ဆန်ညနေကအနာသိန်းစစ်ကောင်စီတပ်ပိုင်းမြမလင်းသတင်းစာမှာပြည့်ရထားတဲ့ချင်းမျိုးသားတပ်ဦး CNF ကရင်မျိုးသားစီအောင် KNU ချမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ကအကြမ်းဖက်မှုတွေပေါ်ပေါက်စီဖို့ကိုယ်တိုင်ပါဝင်ဆောင်ရွက်နေတယ်လို့ဆွတ်ဆွဲပါတယ်ချမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ပြောရေးစုခွေလည်းဖြစ်ပြည်ရငင်းချမ်းရေးဦးဆောင်မှုအဖွဲ့ PPSD ပြောခွေရလည်းဖြစ်တဲ့ဘုံမူကြီးဆိုင်ငင်းကတော့တမတော်ပါဝင်တစ်ဖက်စလုံးက NCA စာချုပ်ကိုဆက်လက်စောက်ကင်ထားစေလို့ပြောပါတယ်RCSSအနေနဲ့ရော
GPS ဒီစပွဲဝင်အနေနဲ့ရောပေါ့နော်ဒီစစ်တပ်ကနေပြီးတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းကျွန်တော်တို့ရဲ့ရည်ချက်ကိုထုတ်ပြန်လာတာရှိပါတယ်ဆိုတော့ကျွန်တော်တို့အနေနဲ့က NCA ဟာမပြတ်သေးဘူးဘာဖြစ်လို့လဲဆိုတော့ဒီ NCA ကိုလက်မှတ်ရေးထိုးထားတဲ့တမတော်ရောကျွန်တော်တို့ဒီ EO တွေရောတစ်ဖက်စလုံးကပဲဒီ NCA ဆက်လက်ရှိနေပါသေးတယ်ဆက်လက်ဆုတ်ကင်ပါနေပါသေးတယ်ဆိုတဲ့အတွက် NCA မပြတ်သေးဘူးလို့တော့ကျွန်တော်တို့ကတော့အဲ့လိုမြင်တယ်။တိုင်းနာ
လက်နက်ကင်တော်လှန်ရေးဖွဲ့စည်းတွေဟာလက်နက်ကင်လမ်းစဉ်နဲ့ပဲအဓိကတိုက်ပွဲဝင်လာခဲ့ပြီးမယ်နောက်ဆုံးမှာတော့အစိုးရလည်းမနိုင်တော်လှန်ရေးဖွဲ့စည်းတွေလည်းမနိုင်ဖြစ်ပေါ်နေတဲ့အနေအထားမှာနိုင်ငံရေးဆွေးနွေးမှုလမ်းကြောင်းပဲရှိတယ်လို့ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ALP မှာဒေါ်စောမြရာဇာလင်းကလည်းခုလိုပြောပါတယ်ကျမတို့ကဒီလက်နက်ကင်နီလာနဲ့ပဲအဓိကတိုက်ပွဲဝင်မယ်ဆိုပြီးတော့တန်နီထာနဲ့ပဲတော်လှန်ရေးထဲမှာကျမတို့ကြိုးပမ်းခဲ့ရတာဖြစ်တယ်
ဒါပေမဲ့တစ်ဖက်မှမနိုင်ဘူးအစိုးရလည်းမနိုင်ဘူးဒီတိုင်းရင်းသားလက်နက်ကင်တော်လိုင်းရဲ့အဖွဲ့အစည်းတွေလည်းမနိုင်ဘူးတန်တရားပဲရှင်နေတယ်တန်တရားပဲရှင်နေတယ်ဆိုတော့နှစ်ဖက်စလုံးကဆုံးသက်ဖို့လိုတယ်ကိုမနိုင်သူမနိုင်မဖြစ်ပဲနဲ့ကိုနိုင်သူနိုင်ဖို့လေကိုလည်းနိုင်ရမယ်သူလည်းနိုင်ရမယ်ဆိုတဲ့လမ်းကြောင်းကတော့ဆွေးနွေးရေးလမ်းကြောင်းပဲ
PPSD နေနဲ့လက်ရှိနိုင်ငံရေးချက်တွေကိုတွေးဆုံဖြေရှားရေးနည်းလမ်းကိုပဲလက်ရှိဥတီထားတယ်လို့ဘုံမူကြီးဆိုင်ငင်းကဆက်ပြောပါတယ်ခုနပြောသလိုRCSS ဖြစ်စေကျွန်တော်တို့PPSD ဖြစ်စေအဲဒီဆုံဆွေးနွေးတဲ့နည်းလမ်းကိုပဲကျွန်တော်ဦးတည်ပြီးတော့လက်ရှိနိုင်ငံရေးအချက်တွေကိုဖြေရှင်းဖို့ကြိုးစားနေပါတယ်ဆိုတာကိုကျွန်တော်ပြောကြားလိုပါတယ်ခင်ဗျ
NCAလက်မှတ်ရေးထိုးတဲ့6နှစ်ပြည့်မြောက်တဲ့အောက်တိုဘာ15ရက်နေ့မှာEAO ဆယ်ဖွဲ့နဲ့ရင်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီ NSBNC တို့ကအမှတ်တရအနေနဲ့အွန်လိုင်းအခမ်းအနားကျင်းပသွားမယ်လို့သိရပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းတောင်မဲမြို့နယ်တီဘောမြို့နယ်ရှမ်းပြည်နယ်တောင်ပိုင်းကျေးပြည်မြို့နယ်မိုင်းကင်မြို့နယ်တွေအတွင်းမှာမိမိတို့ရဲ့လူမျိုးဆုံးရှုံးနေတဲ့အခွင့်အရေးတွေကာကွယ်ဖို့ဖွဲ့စည်းထူထောင်လာတဲ့ရှမ်းပြည်တပ်မတော်နှစ်ခုဟာတိုက်ပွဲဖြစ်ပွားလာတာတစ်နှစ်နီးပါးရှိလာတော့မှဖြစ ါရယ်။ဘာကြောင့်ရှမ်းတက်နယ်တက်ကငင်းတဲ့နယ်နီးနဲ့တွေ့ဆုံပြီးမဖြေရှင်းနိုင်ပါတည်းလဲ။ကျွမ်းအမီကနေစူးစီးထားပြီးတော့နမ်ဖော်မ်ကနေတင်ဆက်ပေးသွားပါမယ်ရှင်။
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSC ဖက်ကသူတို့ထိန်းချုပ်တဲ့ရှမ်းပြည်တောင်ပိုင်းကိုပြန်ဆုတ်မယ်ဆိုရင်တော့တွဲဆုံဆွေးနွေးမှုကချက်ချင်းဖြစ်ပေါ်လာနိုင်တယ်လို့ရှမ်းပြည်တိုးတက်ပါတီရှမ်းပြည်တပ်မတော် SSPP SSE ကပြောဆိုနေပါတယ်။အခုလိုနယ်မြေကန့်သတ်မှုမျိုးနဲ့တွဲဆုံဆွေးနွေးခြင်းကအလုပ်ဖြစ်မှာမဟုတ်ဘူးလို့ RCSS ပြောရေးဆိုခွင့်ရှိသူဗိုလ်မှူးစိုက်ခမ်းဆမ်ကအခုလိုစပြောပါတယ်။
ဒီ SSP ကသူတို့ကတွေ့ဆုံဆွေးနွေးချင်တယ်ဆိုတာအဲ့ဒါကျေဆွေရဟောပဲဒီ RCS အနေနဲ့ကြတော့လဲတွေ့ဆုံဆွေးနွေးရတာဖြစ်ပေါက်ဖြစ်တယ်အဖြေရှာတဲ့တခုတည်းရနေလမ်းဖြစ်တယ်ဒါမဲ့တခုရှိတာကဟိုတွေ့ဆုံဆွေးနွေးမယ်ဆိုရင် SRCS ကတောင်ပိုင်းပေါ်ရေဆုပ်ပြီးမှကျွန်တော်ဆွေးနွေးမယ်ဆိုတော့ဒီ pre condition လို့ခေါ်တဲ့ 干在菜内把嘞，水里面木没有水了嘛，奥米能用嘞。但是我们在国外个嘞，没一点水了，土司生啊，没一点水了的，水里木啊没上能点用咯。
啊，苦皮包里嘞，年年年末木别的那个，比起来那汤生啊，可能嘛 ，RCSS 个，但那眼龙比卡在太木亚生意的保重杀球 ，MCA 嘛，把稳了嘛，也抽比的那，相比苗板股答应啊，龙岩嘞，我要拿的 drop 皮包开钱皮的路 ，SSPP 嘞，一查嘛还没一块一个，表示查吧嘞，哎你给三嘞。แต่ BSSPP SSE ก็ยกควยาบมูไซพงหันกะ
ดีกับขึ้นในเรื่องนั้นก็ดีเนี่ยมีปัญหาจะมามูไปรู้ว่าว่าเช่นปีเต็มหมดพี่เต๋อเนาะตัวเช่นนี้เนี่ยตัวลุยอะไรลูกเช่นนี้เนี่ยลูกลุยอะไรลูกเช่นนี้ฮะลูกลุยอะไรสุดที่จะพอตัวก็ว่าเนาะตัวเองมูบอลีเรื่องนั้นก็ดีอันนี้สาระไปไอ้ที่จันโอ้เนี่ยมีปัญหาจะมามูบอลีที่เขามาลงในที่ที่อยู่จันโอ้ว่า对上村里也你那个不如嘛没得难的咯。
那是嘛，相比苗班个赵梅地包呢，相比当班个姐弟们个苗呢，李苗呢，他妈那拍照代表的变成的是七八的代表的青年婆呢，乡里那个婆是的帮西南婆转，乡里阿姨把地位，乡里木等婆的，乡里爱婆是的，杨丹阿多人呢，对他看比对个就三年难开这边买，今年前期比来木的兄弟阿没呀，对吧不？
คุณสับปีเตรียมเจ้ากูน่าเส้นใจมาบ้าเชื่อ
ฉันพิมพ์ยาวไปมูเสกใหญ่มังกรมีมาสิกังสิตาเนกกังตาตัวตาไต่ป่วยจังได้รับขันเช้าอุตยายาชีวีลูบาวลีอาจจะสิบปีทัชเชนียาบาร์เกูพี่โยกาจังต้องน่าจะไปทาร์เรคันดีกับกงด้วยสักคันดีที่จะไปอัดเตรียมเลยเพื่อนเลยไปบาร์เลย
ตอนนั้นฉันเนี่ยคุณน่าเส้นนี่เกจ้าการอเนื้อสัตว์ที่จะใจน่าเตรียมเท่าตัวกันเลยอับเส้นเจ้าสับปีเดียวใจนี่เตรียมรอไว้เฉยบาร์เลยท่านเรียนแบบสื่อเสียงมาเพียงส่งใจเอามาเชื่อจะมาค่ะอาลีบ้า
เส้นเต็มเส้นนี้จะตายในเรื่องของซีซันกูน่าสังเกตจาระบ้าฟีวิกันนี่ทุ่งเงินเป็นซีซันรุ่นนี้ปัตติบิโรวีบันอาจารย์เป็นเจเนติดเช่นต้องเจเนส่วนอีเมลให้สักก็ burmese@voanews.com กูสายตาเปปูในมาเลยที่นี่เนี่ยนี่กูนายคุยกันในเซนนายที่ฟีวิซีซันรุ่นกูเต็มเส้นได้ขมารอไลน์นุ่มีแต่สักกูนั่งสังอาต้องเจเนตัวกันในพันยูน่าเส้นนั่งจับอะไรเช่นคุณรอยามาเนี่ยนั่งงานที่การเตรียมเช่นอยู่กูกลัวมึงกับตัวพี่อาบีมาวะ
ยามาเนี่ยเราตัวซีซันนี้อาเซียนทุกคนจะยังคิดจะมาแต่สันนุรีอารมณ์เนี่ยทุกคนอยากยิ่งอเมริกันนั่งงานใจวันนี้เนี่ยอาเซียนคนเซลล์สัตว์สุนีเจ้าอเมริกันนั่งงานใจวันนี้ท่านก็พิบาร์เลยอาเซียนก็ช้ามาทายยามาเนี่ยเซียนพูดว่าตุนิเชียงอายกูยามาเซียนนวันนี้ไลน์นับว่าทุกคนจะนี่เนี่ยแต่สันนุรีอารมณ์เนี่ยด้วยส่งเงียบีที่เป็นพิบาร์เลยคิดจะพิบาร์ซีซันมุลูเจ้าอาเซียนทุกคนจะบรูไนรุตยานั่งงานใจวันนี้เอลวันยูซุฟเนี่ยอเมริกันนั่งงานใจวันนี้อันตุนิพลิงกันโนจะทำยังไงกับสุนีเจ้าอเมริกันนั่งงานใจวันนี้ท่านก็แต่ในทุกอย่างเลยว่าอาเซียนทุกคนจะเลยดีเด่นประเทศมันนั่งงานตัววิชิบิเม่เสร็จก็อันนั้นเต็มไปหน้าไปภาษีขันดาร์เลยนั่งงานทำงานปกติองศาสุขีเนี่ยทุกคนมีอะไรจะคิดเองว่าพิจารณาเลยลูกแต่ในทุกอย่างจะมาเป็นอเมริกันนั่งงานใจวันนี้เนี่ยสุนีกันว่าเราต้องการลูกคนที่เข้าใจมาเปลี่ยนเลยป่าวันละเลยอเมริกันพี่น้องส่วนนี้เนี่ยมาเยี่ยป่าวันนั่งงานการพัฒนาเลยกูลีท่าสอนมาพี่เจ้าเราต้องการเสียอเมริกันทำมาจีก้าพี่น้องส่วนเลยไปเลยฟีวอลเลตี้เนี่ยเส้นอ่ะเต็มพี่น้องไปนั่งงานอีกเจ็ดเดือนเนี่ยเรื่องการพิจารณาป่าวันนี้เนี่ยมานั่งงานพี่ตาลีบันนี่เต็มไปเลยเดออัฟกานิสถานที่อยู่อิตาลีซีเรียเนี่ยยิ่งมีนั่งงานเชนี่เนี่ยพัฒนาไปสอนในเมกิซาริโออายุสั้นมาพิจารณาอเมริกันทำมาจีเรนดาโทมัสกรีนฟิกาจากทวีปนี้มาเวจีนยังจะทบทวนพิจารณาบ้างอัฟกานิสถานนั่งงานโอชอมนี่เนี่ยตาลีบันนี่รุ่นรุ่นชิวชิวเลยที่ชาวสุพีกับผู้มีรักกูพิเศษนี่เลยปากีสถานนั่งงานไปลีจาวลันคีสเนี่ยกูจะทำเป็นมาเวยสันเลยไปเลยอัฟกานิสถานนั่งงานกูตาลีบันเนี่ยมาเต็มไปกินโอ้โหล่าเลยแล้วก็ซีนุนตัวไว้ลีงาเลยกูชอบชาวสุยกับผู้มีรักเนี่ยอิสลามบ้านมีจ้าพิเศษนี่เลยปากีสถานทีวีสัญญาลีจาวลันพีไอคีสเนี่ยยับผู้ตาลีบันเตยผู้สายวุ่นยิ่งชนะกับจีนยาทุกเดือนนี่มาเวปากีสถานลีจาวลันก็คีสเนี่ยยาสายแม่เจ้าจีนยาไล่ทับ
แต่เรื่องจริงอยู่กูกองนึงก็เปลี่ยนไปกันละบ้างทีมเนี่ยตัวซีซันทั่วโลกยังพูดว่ากูยังมุ่งเฉพาะเลยอาจารย์คนนี้ยกตัวอินเจเนียร์ก็รอเคลวินฟาวเลอร์เนี่ยเดรอสสมิธตัวบ้างทีมเนี่ยวิวเอซีซันนี้กูไลน์นูมิเตอร์ลีเซ 24.50 ကနေ32ကိုစိုက်မုံးနဲ့တူတင်ဆက်ပေးကြတာပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်မျိုးမျိုးကနေကင်းဝေးကြပါစေဒီဝေးကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ချမခင်ဗျတပ်ပါ